Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင် VOA American တန်ခါနေ2022ခုနှစ်ဇူလိုင်လ30ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 3251နဲ့ line meter 190တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျမစုမုံကအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးမှာပါရှင်
။မင်္ဂလာညချမ်းပါရှင်။စနေညချမ်းသတင်းအစီအစဉ်ကိုကိုဝင်းမင်းနဲ့အတူပြောပြမှာပါ။ကျမအင်ဂျင်နိုင်ပါရှင်။ဒီကနေ့ညအတွက်တော့မြမအရေးနိုင်ငံတကာကနေလက်တွေ့ပူးပေါင်းလှုပ်ရှားမှုတွေဆောင်ရွက်ပေးဖို့ NUG အစိုးရကတောင်းဆိုလိုက်တာတခါတောင်ကိုရီးယားနဲ့ဩစတြေးလျမှာစစ်ကောင်စီကိုရှုံချတဲ့ဆန္ဒပြပွဲတွေပြုလုပ်ခဲ့တာမြန်မာနိုင်ငံမှာတော့ကိုဗစ်ကာကွယ်ရေးစည်းမျဉ်းသစ်တွေကိုထုတ်ပြန်လိုက်တာစတဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုပြောပြဖို့ရှိပါတယ်ရှင်
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်တဲ့နေနဲ့အတူစနေညမှာတော်ရရှင်နေနားဆင်ရမယ်အတန်လွင့်အစီအစဉ်တွေထဲမှာတော့မြန်မာနိုင်ငံတွင်းကလူခွေအခြေအနေကိုတင်ဆက်ပေးမယ်ဒုတ်အတန်အစီအစဉ်နဲ့အတူဥတ္တမောင်တန်အစီအစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွေနဲ့ခေတ်ပြိုင်ကဘာတဲ့အစီအစဉ်မှာနားဆင်ရမှာကတော့
လူကိုလူလိုလေးစားရမယ်ဆိုတဲ့ဟာကိုမက်ကွက်ပြပါတဲ့သဘောကြောင့်မလို့ဒီပြဿနာစပြီးတော့ဖြစ်လာတယ်လို့ပဲကျွန်တော်တို့မြင်ပါတယ်
အလေးလာခံလူတွေပေါ်မှာထားရှိရမယ့်သူတေတီတယောက်ရဲ့အခုချင်းတရားနဲ့လူခွေရဲ့အကြောင်းမကြခင်မှာအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်ပိုင်းမှာတော့စနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့တပတ်အတွင်းထိတ်တဲရောက်မြန်မာသတင်းတွေကိုစူးစီးတင်ဆက်ထားတာနိုင်ငံတကာသတင်းတွေကိုစူးစီးတင်ဆက်ထားတဲ့အစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်ရင်ချင်းနိုင်တဲ့ကိုဝင်းမင်းတို့ပြောပြပေးကြပါလိမ့်မယ်ရှင်။
မြန်မာနိုင်ငံမှာထင်ရှားတဲ့ဒီမိုကရေစီလှုပ်ရှားသူ2ဦးအပါအဝင်ဆီယနာတိမ့်မှုကိုစန့်ကျင်သူ4ဦးကိုစစ်ကောင်စီကကြိုးပေးကွပ်မျက်ခဲ့တဲ့အတွက်ရှုံချကန့်ကွက်တဲ့ဆန္ဒပြပွဲတွေကိုနိုင်ငံတကာရောက်မြန်မာနိုင်ငံသားတွေဇက်တိုက်ပြုလုပ်နေရမှာဒီကနေ့မှာတော့တောင်ကိုရီးယားနဲ့ဩစတြေးလျနိုင်ငံတွေမှာလည်းပြုလုပ်ခဲ့ကြပါတယ်ဒါကတော့တောင်ကိုရီးယားနိုင်ငံမြို့တော်ဆိုးလ်မှာဒေသစံတော်ချိန်ည9နာရီလောက်ကမြန်မာစစ်အာဏာရှင်စန့်ကျင်ရေးကြွေးကြော်ပြီးလူစီကားယာမြို့လေကောင်မှာခြိတက်ဆန္ဒပြနေကြတာပါ။တောင်ကိုရီးယားရောက်မြန်မာနဲ့တိုင်းရင်းသားတွေမြမဒီမိုကရေစီရေးကိုထောက်ခံအားပေးတဲ့တောင်ကိုရီးယားနိုင်ငံသားတွေဒါဇင်နဲ့ချီပူးပေါင်းပါဝင်ခဲ့ကြပါတယ်။ဒါအပြင်ဆန္ဒပြသူတွေဟာဝမ်းနဲ့ခြေကွဲခြင်းအထိမ့်မဲ့အ내ရောင်အင်ကြီးတွေကိုလည်းတူညီဝစ်ဆင်ထားတာတွေ့ရပါတယ်။အာဏာသိမ်းမှုကိုစန့်ကျင်သူတွေကိုစစ်ကောင်စီကကြိုးပေးကွပ်မျက်ခဲ့တာနဲ့တယ်လို့လေမြမဒီမိုကရေစီရေးထောက်ခံတဲ့တောင်ကိုရီးယားလွှတ်တော်အမတ်တချို့ကဇူလိုင်လ28ရက်နေ့ကသတင်းစာရှင်းလင်းပွဲပြုလုပ်ပြီးတော့ကန့်ကွက်ရှုံချခဲ့ကြပါတယ်ဒီလိုတည်တံစီရင်မှုကိုကျူးလွန်ရဲ့အတွက်လည်းတာဝန်ခံရမှာဖြစ်ပြီးတော့မြမတာဝန်ခံရမှာဖြစ်တယ်လို့မြမဒီမိုကရေစီရေးထောက်ခံတဲ့တောင်ကိုရီးယားအမတ်များအဖွဲ့ရဲ့ကြေညာချက်မှလည်းဖော်ပြထားပါတယ်ဒီတော့တွင်ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့မှာလည်းစစ်ကောင်စီရဲ့ကွပ်မျက်ခဲ့တဲ့လုပ်ရက်ကိုကန့်ကွက်ရှုံချတဲ့ဆန္ဒပြပွဲတွေပြုလုပ်ခဲ့ပါတယ်လူပေါင်းရာနဲ့ချီပါဝင်တဲ့ဒီဆန္ဒပြပွဲမှာဩစတြေးလျနိုင်ငံမှာခိုလုံခွင့်ရခဲ့တဲ့နာမည်ကျော်အမှုပညာရှင်မင်းမော်ကွန်းလည်းပါဝင်ပြီးမိကွန်းပြောခဲ့ပါတယ်ရှင်
ရန်ကုန်မြို့နယ်မြို့တော်ခမ်းမအနီးမှာတော့ဒီနေ့မနေ့17နှစ်ဝန်းကျင်ကပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးထိခိုက်ဒဏ်ရာမှုတွေရှိခဲ့တယ်လို့မြို့ကန်တွေကပြောပါတယ်မြို့တော်ခမ်းမဘေးအကာရန်တွေနာမပေါက်ကွဲတာဖြစ်ပြီးပေါက်ကွဲပြီးတဲ့နောက်လူနာထင်ကားတွေလည်းရောက်ရှိလာတယ်လို့ပြောပါတယ်ထိခိုက်မှုအသေးစိတ်ကိုတော့မသိရသေးတယ်လို့စစ်ကောင်စီဘက်ကလည်းတရားဝင်ထုတ်ပြန်တာမျိုးမရှိသေးပါဘူးဒီပေါက်ကွဲမှုနဲ့ဆက်နွယ်လို့အနီးအနားကလူငယ်နှူးကိုလုံခြုံရေးတပ်ဖွဲ့တွေကဖမ်းဆီးထားတာရှိတယ်လို့လည်းမျက်မြင်သက်သေတွေကပြောနေပါတယ်။အခုပေါက်ကွဲမှုဖြစ်တဲ့နေရာနဲ့မလှမ်းမကန့်ပါပဲ။မနေ့ဇူလိုင်29ရက်နေ့ကတော့တက်လျှောက်ခံတဲ့အင်အားစုတွေကစစ်ကောင်စီရဲ့တည်တံစီရင်မှုကိုထောက်ခံပွဲတရက်ပြုလုပ်ခဲ့ပါသေးတယ်။အဲဒီထောက်ခံပွဲကျင်းပနေချိန်အနီးအနားရန်ကုန်မြို့ရဲ့တဝိုက်မှာတော့လုံခြုံရေးတွေကိုတင်းတင်းကြပ်ကြပ်ခြားထားခဲ့ပါတယ်ခင်ဗျာ။
နိုင်ငံတကာအနေနဲ့မြန်မာအရေးမှာကြီးညာချက်တွေထုတ်ပြန်တာမျိုးတန်တမာရေးအရာတိုးတိုးတိတ်တိတ်ဖိအားပေးတာမျိုးတွေထက်ထိရောက်ပြီးလက်တွေ့ကြတဲ့ပူပေါင်းဆောင်ရွက်မှုတွေလုပ်ကြဖို့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရနိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကတိုက်တွန်းတောင်းဆိုသွားပါတယ်။ဆီယာနာတိတ်မှုကိုလက်နက်ကင်ခုခံတော်လှန်ဖို့ကြီးညာတဲ့18လပြည့်တဲ့ဒီနေ့မှာပဲစစ်ကောင်စီကိုထိရောက်စွာအရေးယူဖို့အချက်၄ချက်ကို NUG နိုင်ငံခြားရေးဝန်ကြီးကတောင်းဆိုလိုက်ပါတယ်။
Effective, decisive, and united collective action is needed immediately.
ထိရောက်ပြီးပြက်ပြက်သားသားစီစီလုံးလုံးနဲ့စုပေါင်းလှုပ်ဆောင်မှုကိုချက်ချင်းလိုအပ်နေပါတယ်။နံပါတ်၁ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့သူ့ရဲ့အကြမ်းဖက်စစ်တပ်ရဲ့ဝင်ငွေလမ်းကြောင်းတွေကိုထိထိရောက်ရောက်တတ်နိုင်သမျှဖြတ်တောက်ပေးဖို့နံပါတ်၂နိုင်ငံတကာမှာစစ်ကောင်စီကိုစားပြုတဲ့ကိုယ်စားလှယ်တွေကိုလက်မခံတားဆီးပေးကြဖို့နံပါတ်၃ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့လက်နက်ကင်တော်လှန်နေတဲ့လူမျိုးစုတွေဒီမိုကရေစီအင်အားစုတွေစီကိုခုခံကာကွယ်ပေးရေးတော်ဝင်ရှိမှုဆိုတဲ့ R2B အရာအကူအညီတွေကိုလျင်မြန်စွာဆောင်ရွက်ပေးဖို့လိုအပ်နေပြီးနံပါတ်၄အနေနဲ့အမျိုးသားညီညွတ်ရေးအစိုးရကိုမြန်မာနိုင်ငံဆိုးရအဖြစ်ချက်ချင်းအသိမှတ်ပြုပြီးကမ္ဘာပေါ်ကအခြားဒီမိုကရေစီနည်းကျရွေးကောက်တင်မြောက်ထားတဲ့အစိုးရအားလုံးနဲ့ဒန်းတူဆက်ဆံဖို့ကျမတို့အခိုင်အမာတောင်းဆိုပါတယ်လို့ဒေါ်စင်မအောင်ကပြောသွားတာပါကိုဂျင်မီကိုဖြိုးစရာတော့ကိုလာမျိုးအောင်နဲ့ကိုအောင်သူရဇော်တို့ကိုတေဒန်စီရင်ခဲ့တဲ့ကိစ္စမှာစစ်ကောင်စီအနေနဲ့မလုပ်ဖို့တန်တမာရေးနီလန်းပေါင်းစုံနဲ့ဝိုင်းဝန်းကြိုးပမ်းခဲ့ကြပေမဲ့လက်မခံတဲ့အပြင်နောက်ထပ်လည်းဒီထက်ပိုပြီးအချိန်ချင်းကြိုးပင်းအပြစ်ဒဏ်ချမှတ်မှာဖြစ်တယ်လို့စစ်ကောင်စီကတုံ့ပြန်ခဲ့တာကိုကြည့်ရင်စစ်ကောင်စီရဲ့ရက်ဆက်ကြမ်းကြုတ်မှုတွေပြင်းထန်နေတယ်လို့လည်းဒေါ်စင်မာအောင်ကပြောပါတယ်စစ်ကောင်စီဘက်ကအရက်သားကြေးရွာတွေကိုမိရှို့တာလေကြောင်းကဘုံကျဲတိုက်ခိုက်တာတွေမတရားဖမ်းဆီးချုပ်နှောင်တာတွေကိုတပ်ဖြတ်မှုတွေအဖြစ်ထောက်ပြပြီးကုလသမဂ္ဂအနေနဲ့ဗရိညင်ပါတတ်မှတ်ချက်အတိုင်းအမြန်ဆုံးအကောင့်ထယ်ဖော်ဖို့ကိုလည်းသူကတိုက်တွန်းသွားပါတယ
်ပုတ်ယဟန်မင်းကြီးကသူအသက်အရွယ်ရလာလို့အရင်လိုခီးမထွက်နိုင်တော့ပဲတစ်ချိန်ချင်းနှုတ်ထွက်အနာယူရလိမ့်မယ်လို့ပြောလိုက်ပါတယ်အသက်85နှစ်ရှိလာတဲ့ပိုယန်မင်းကြီးဖရန်စစ်ကသူဒူးမကောင်းတော့တာကြောင့်လမ်းလျှောက်ရခက်လာပြီးဘာသာရေးတာဝန်တွေအရင်လောက်မလုပ်နိုင်တော့ဘူးရှော့လို့ရတော့မယ်လို့ကနေဒါခီးစင်ကအပြန်မနေ့ကပြောလိုက်တာပါဒါပြင်ပိုယန်မင်းကြီးဖြစ်ဆက်တာဝန်ယူဖို့မဖြစ်နိုင်တော့တဲ့ကျမကြီးဆိုလာချင်းရောက်လာရင်တော့လုံးဝအငြင်းစားကြီးဖို့အသင့်ဖြစ်နေမှာပါလို့လဲအီတလီကိုမထွက်ခွာခွင်လေရင်ကွင်းသတင်းစာရှင်းလင်းပွဲမှာလက်တွန်းလဲဘော်ကနေထပ်ပြောလိုက်တာပါ2013ခုနှစ်မှာနှစ်ပေါင်း600နီးပါးအတွင်းပုတ်ရဟမင်းကြီးဘဝကနေပထမဆုံးနှုတ်ထွက်ခဲ့တဲ့ပုတ်ဗနစ်တစ်နောက်ပိုင်းတာဝန်ဆောက်ယူလာခဲ့တဲ့ပုတ်ဖရန်စစ်ကတပတ်ကြာကနေဒါခီးစင်ဟာအခုလိုစဉ်းစားစရာစံသက်ချက်ဖြစ်လာခဲ့တဲ့အရင်အခုလိုမစဉ်းစားခဲ့မိဘူးလို့ရှင်းပြခဲ့ပါတယ်ခင်ဗျာ
စနေညချမ်းသတင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါရရှင်။ယူကရိန်းနိုင်ငံအရှေ့ပိုင်းကအချင်းတောင်တစ်ခုကိုတောက်ကြာနေကဒုံးကျည်နဲ့တိုက်ခိုက်မှုကြောင့်ဖမ်းဆီးခံထားရတဲ့ယူကရိန်းစစ်တုံးပန်းဒါဇင်ပေါင်းများစွာတေဆုံးခဲ့ပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ရုရှားနဲ့ယူကရိန်းနှစ်ဖက်လုံးကအပြန်အလှန်ဆွဆွဲနေကြပြီးဘယ်သူလက်ထက်လဲဆိုတာကိုတော့တိကျအတည်ပြုနိုင်ခြင်းမရှိသေးပါဘူး။ရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေထိန်းချုပ်ထားတဲ့ Donetsk ပြည်နယ်တစ်စိတ်တစ်ပိုင်းဖြစ်တဲ့Olan Viker ကအချင်းတောင်ကိုတိုက်ခိုက်မှုကြောင့်အချင်းသား40တေဆုံးပြီး85ဦးဒဏ်ရာရခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ယူကရိန်းဘက်ကလည်းပြန်လည်ညှင်းဆို့ထားပြီးအချင်းသားတွေအပေါ်ညှဉ်းပန်းနှိပ်စက်တာတွေကိုဖုံးကွယ်ဖို့ရုရှားအမြောက်တပ်ကအချင်းတောင်ကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့စွပ်စွဲထားပါတယ်။တောက်ကြနေနောက်ပိုင်းကနိုင်ငံကိုနိုင်စင်မေကွန်းအဖြစ်ယူကရိန်းသမ္မတဇယ်လန်စကီးကပြောကြားရမှာအချင်းတောင်တိုက်ခိုက်မှုနဲ့ပတ်သက်လို့ရုရှားကိုအပြစ်ပုံချထားပါတယ်ရှင်။
အီရတ်မှာတော့ဩဇာကြီးရှီရိုက်ဘာသာရေးခေါင်းဆောင်ကိုထောက်ခံသူရာဂနဲ့တွေနဲ့ချီလွှတ်တော်ကိုကျူးကျော်ဆန္ဒပြခဲ့ကြပါတယ်။အီရန်ကြောထောက်နောက်ခံပေးထားတဲ့နိုင်ငံရေးအုပ်စုတွေဘက်ကနောက်အစိုးရဖွဲ့ဖို့ရှိတာကိုဆန့်ကျင်ပြီးရှီရိုက်ဘာသာရေးခေါင်းဆောင်မုခ်တာဒာအယ်ဆာဒါကိုထောက်ခံသူတွေကဒီဘက်ထဲဒုတိယချိန်ဖြစ်ဒီနေ့ဝင်ရောက်ဆန္ဒပြခဲ့ကြတာပါ။လုံခြုံရေးတပ်တွေဘက်ကတော့မြေယူတံငွေတွေနဲ့အတန်ပုံးတွေကိုသုံးပြီးအခုလိုဝင်ရောက်ဆန္ဒပြသူတွေကိုပြန်တွန်းထုတ်ဖို့ကြိုးပမ်းခဲ့ရမှာအများအပြားလဲဒဏ်ရာတွေရသွားခဲ့ကြပါတယ်။ဒါပေမဲ့အဲ့ဒီချိန်လွှတ်တော်ထဲမှာအမတ်တွေမရှိပဲလွှတ်တော်စီဝေးကျင်းပဖို့လည်းမဖြစ်မြောက်ခဲ့ပါဘူး ဗော်ဒူးနေတော့ကလည်းထောက်ကနန်းတွေချီတဲ့အလားတူဆန္ဒပြသူတွေဟာလွတ်တော်တဲ့ဝင်ရောက်ခဲ့ကြပါသေးတယ်ခင်ဗျာ
ဒီသတင်းပတ်အစောပိုင်းကပါကစ္စတန်ဗိုလ်ချုပ်ကြီးဘာဂျဝါကအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးဝင်းဒီရှာမန်ကိုတယ်လီဖုန်းနဲ့ဆက်သွယ်စကားပြောဆိုရမှာပါကစ္စတန်ရင်ဆိုင်နေရတဲ့ကျွေးမြီအကျက်အတင်းနဲ့ IMF ကိစ္စကိုထည့်သွင်းပြောဆိုခဲ့တယ်လို့နီးစပ်တဲ့အတိုင်းဝိုင်းကအမည်မဖော်လို့သူတဦးကနေ VOA ကိုတောက်ကြနေနောက်ပိုင်းကပြောခဲ့ပါတယ်ဒေါ်လာဘီလီယံပေါင်းများစွာကုန်ကြမဲ့ပြန်လည်ထူထောင်ရေးအစီအစဉ်အတွက်ပါကစ္စတန်ဟာ IMF နဲ့သဘောတူညီချက်တချို့ကိုပြီးခဲ့တဲ့သတင်းပတ်ကရရှိခဲ့တာပါဒါပေမဲ့လည်းဒီကျွေးမြီကိစ္စအတွက်ဩဂုတ်လနောက်ပိုင်းမှာတွေ့ဆုံဖို့စီစဉ်ထားတဲ့IMF ဘုတ်အဖွဲ့ရဲ့အတည်ပြုချက်ကိုရယူရမှာဖြစ်ပါတယ်။ပါကစ္စတန်အစိုးရအနေနဲ့ IMF စီကအမေရိကန်ဒေါ်လာ 4.3 billion လောက်ရဖို့မျှော်လင့်ထားတာဖြစ်ပါတယ်ရှင်
။မြန်မာနိုင်ငံမှာတော့ COVID မျိုးစိတ်ကွဲသစ်တွေတွေ့ပြီးပြည်ပကဝန်လာသူတွေပေါ်စီးမြင့်သစ်ကျန်းမာရေးဝန်ကြီးဌာနကဒီနေ့ထုတ်ပြန်လိုက်ပါတယ်။ Omicron မျိုးစိတ်ကွဲသစ် BA.4 နဲ့ BA.5 တွေ့ပြီးသုံးပတ်ကြာမှာပြည်ပကလေကြောင်းနဲ့ဝန်လာသူတွေအနေနဲ့တနင်္လာနေ့ကနေစပြီးမုံဝင်ကနှစ်ပတ်ကျော်မှကာကွယ်ဆေးအပြည့်ထိုးထားပြီးဖို့နဲ့နှစ်ရက်မတိုင်ခင်မှာကိုဗစ်မရှိကြောင်းစစ်ဆေးချက်ပြရတော့မှာပါ။တကဘာလုံးမှာတုံနေတဲ့ကာကွယ်ဆေးမျိုးစုံကိုအတိမတ်ပြုစီရင်တဲ့မှာဖော်ပြထားပြီးစစ်ဆေးချက်တွေအတွက်လည်းတခွဲခန်းစစ် RT-PCR အပြင်ကိုယ်တိုင်စစ်နိုင်တဲ့အမြန်စစ်ကိရိယာ RT နဲ့စစ်တာကိုလည်းဩဂတ်စ်လ1ရက်ကစမယ်ဒီစီမင်းတင်မှာအကျုံးဝင်ကြောင်းဖော်ပြထားပါတယ်။ဒါပေမဲ့ကာကွယ်ဆေးထိုးထားတာနဲ့ကိုဗစ်ကင်းဆေးစစ်ချက်တွေမပြနိုင်တဲ့မြန်မာနိုင်ငံသားတွေကိုတော့ကျေးလေရင်တွေနဲ့ဝင်ခွင့်ပြုထားပြီး၃ရက်အသွာလာကန့်သက်ထားကနှစ်ချိန်ဆေးစင်မယ်လို့ကျန်းမာရေးဝန်ကြီးထလာရဲ့နောက်ထုတ်ပြန်ချက်တစ်ခုမှဆက်ဖော်ပြထားပါတယ်။ဒါအပြင်နိုင်ငံသားတွေအတွက်တော့မြန်မာအာမခံလုပ်ငန်းကကိုဗစ် -19 ဆိုင်ရာကျန်းမာရေးအာမခံဝယ်ထားဖို့ပြဖို့လိုပြီးရိုးရိုးလေရင်နဲ့ဝင်လာသူအားလုံးကတော့မြန်မာပြည်ရောက်မှကျပ်15,000ပေးကအမြန်စစ်ကရီယာ RTD နည်းနဲ့စစ်တပ်ခံယူရမှာဖြစ်ပါတယ်ခင်ဗျာ
July 30ရက်နေ့စနေညရဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမယင်ချင်းနိုင်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးခဲ့ကြတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့စနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ခဏတွေကိုတင်ဆက်ပေးကြပါတယ်ဥတီမောင်တန်းစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွေးရင်းနဲ့ခေပြိုင်ကဘာသတင်းဆောင်မမတိုင်ခင်မှာတော့အရင်ဆုံးတို့အတန်းအစည်းအဝေးကိုတင်ဆက်ပေးကြပါတယ်ဒီသတင်းမှာတော့မြန်မာတောင်ဖျားပိုင်းမှာမတိမငိမ့်မှုတွေဖြစ်နေတဲ့အကြောင်းကိုတင်ဆက်ပေးထားတာဖြစ်ပါတယ်ဖေဖော်ဝါရီလ1ရက်နေ့2021ခုနှစ်ကနေစပြီးတော့စစ်တပ်အာဏာသိမ်းပြီးခရဲကမြန်မာနိုင်ငံရဲ့နေရာဒေသတော်တော်များများမှာအကြမ်းဖက်မှုတွေဖြစ်ပွားနေပြီးအကြောက်တရားတွေနဲ့နေထိုင်လာရတာနှစ်ပေါက်လေပါပြီတနင်္လာရီတိုင်းမှာဆိုရင်လေတွန်လိုင်းရေးအင်အားစုတွေနဲ့စစ်တပ်ကြားတိုက်ပွဲတွေနောက်စစ်တပ်လက်ဝေကအဖွဲ့တွေပေါ်လာတာနဲ့အမျှနေ့စဉ်လိုလိုရာဇဝတ်အမှုခင်းတွေကပိုးပြီးတော့များများလာနေပါတယ်။အဲ့ဒါတွေကပြည်သူတွေအပေါ်အကြောက်တရားတွေဖန်တီးပေးခဲ့တယ်လို့ဖြစ်လာပြီးတော့အလုတ်သွားဖို့တောင်ကြောက်လန့်နေရတဲ့အခြေအနေကိုစရောက်နေပါပြီ။ဒီဆောင်မကိုတော့ Frontier မြန်မာကသတင်းတောက်တွေကတင်ဆက်ထားတာရှုစားနာဆင်ပါရှင်။
ကိုချတော့ကိုကိုမူရင်းတဲ့လူတွေအများကြီးပဲ
။ဆရာလည်းရောင်းလို့ပန်လာရင်းပါလာလည်းရစ်
ဘူး။ဥယျာဉ်တွေလည်းအကုန်လုံးပြစ်ပြီးပြေးလာရတယ်။အသက်ထက်လည်းအေးမှမကြီးပဲဘူး။အားလုံးကိုပဲကြောက်နေရတာ
။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero and Zero ကတင်ဆက်တာဖြစ်ပါတယ်စစ်တပ်အာဏာသိမ်းပြီးခရဲကမြန်မာနိုင်ငံရဲ့နေရာဒေသတော်တော်များများမှာအကြမ်းဖက်မှုတွေဖြစ်ပွားနေပြီးအကြောက်တရားနဲ့နေထိုင်လာရတာနှိမ့်ချနေပါပြီတနင်္လာရီတိုင်းမှာဆိုရင်လဲတော်လန်ရေးအင်အားစုတွေနဲ့စစ်တပ်အကြတိုက်ပွဲတွေဖြစ်ပွားနေပြီးစစ်တပ်လက်ဝေကံအဖွဲ့တွေပေါ်လာတာနဲ့အမျှနေ့စဉ်လိုလိုပဲအမှုကင်းတွေကများပြားလာပါတယ်ဒါတွေကပြည်သူတွေအပေါ်အကြောက်တရားဖန်တီးပေးသလိုဖြစ်လာပြီးအလုသွားဖို့ကိုတောင်ကြောက်လန့်နေရတဲ့အခြေအနေကိုရောက်ရှိနေပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ပေးထားပါတယ်။ဆောင်မအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ
်။ Oh boy!
ပြီးခဲ့တဲ့နှစ်စစ်တပ်အာဏာသိမ်းလိုက်ချိန်ကစလို့မလုံခြုံမှုနဲ့အကြမ်းဖက်မှုတွေဟာမြန်မာနိုင်ငံအနှံ့ဖြစ်ပေါ်နေပါတယ်။နိုင်ငံတောင်ဘက်ဆူမိုင်းကတနင်္သာရီတိုင်းမှာဆိုရင်လေတင်းကျိန်မှုမရှိခြင်းကနေတဆင့် အကြောက်တရားနဲ့တန်တရားတွေများလာကြပြီးလူအများစုကသူတို့အိမ်ကနေပြင်ချွတ်မှအောင်ကြောက်နေကြရပါတယ်။ဒေသစီးပွားရေးအကျွတ်စိုက်ပျိုးရေးကိုအဓိကလုပ်ကိုင်တဲ့တနင်္သာရီတိုင်းကဒေသခံတွေဟာအကြမ်းဖက်လှုပ်ရွတ်တွေထဲမှာဂျားညက်မှကြောက်ပြီးသူတို့တောင်ရရီစီမသွားလို့ကြတော့ပါဘူး။တနင်္သာရီတိုင်းတရချောင်းမြို့နယ်ကရောဘာချမ်ပါရှင်တဦးကတော့စိုက်ပျိုးရေးသမားအများစုဟာဒေသမှာကြုံနေရတဲ့စုပူမှုတွေကြောင့်သူတို့အတက်မွေဝမ်းကြောင်းအလုပ်ကိုဆွန့်လွတ်လိုက်ကြရပြီလို့ဆိုပါတယ်
။အဲ့ဒါကတော့တူတူကိုများမဲ့တဲ့ချာပါ။ဟုတ်ထုတ်ထဲလို့ဆိုပူထိုးနာဟုတ်တယ်လို့ဆိုအီ
ကို။ဦးရချပြည်ပြည်သွားတဲ့လူတွေတော်တော်များမဲ့ဆိုထင်တယ်။အဲ့ကိုပြည်ပြည်သွားနေကြတာ။ဦးရချဆိုစင်းကိုမစင်းစားဘူးပေါ့။အဲ့ကိုတော့ပြည်ပြည်သွားနေကြတဲ့လူတွေအများကြီးကိုစော်ဖျားမုဆွေကုတ်ဖက်ကတွေပေါ့။ကိုချတက်ကိုကိုမွေရတဲ့လူတွေအများကြီးပဲ။ကျွန်တော်မှလည်းရွာနဲ့နေတယ်ဆိုတော့ဝေရတယ်
။ဒေသတွင်းမှာဖြစ်နေတဲ့မလုံခြုံမှုတချို့ဟာဆိုရင်စစ်တပ်နဲ့ကိတုကာကွယ်ရေးအဖွဲ့ PDF တွေဂျာကာတိုက်ပွဲတွေကြောင့်ဖြစ်လာရတာပါဒါပေမဲ့လည်းဒီဒေသမှာပြူစောတီသွေးတောင်စွန်ရဲမျိုးချင်းညွန့်ပေါင်းနဲ့မျိုးချင်းမဟာမိတ်စတဲ့နာမည်တွေနဲ့စစ်တပ်လက်ဝေခံအဖွဲ့တွေလည်းရှိပါသေးတယ်အဲ့ဒီအဖွဲ့တွေရဲ့တိုက်ခိုက်မှုတွေအပါအဝင်ဂျွန်လာတလအကျွင်းဒဝဲနဲ့ဘိန်းမျိုးနယ်အကျွင်းမှာတိုက်ခိုက်မှု20ခုရှိခဲ့တယ်လို့ဒေသတွင်းမီဒီယာတွေကဖော်ပြထားပါတယ်အာနာသိမ့်မီကလေးကစစ်တပ်လက်ဝေခံအဖွဲ့တွေတိုးလာပြီးသူတို့ဟာရွာတွေထဲမှာအစဉ်ရင်မဲ့ဝင်ပစ်တာတွေနဲ့အပြစ်မဲ့အရက်သားတွေကိုထင်တိုင်းကျဲဖမ်းဆီးတပ်ဖြတ်နေရလို့စွပ်စွဲခံထားရပါတယ်နိုင်ငံတကာသုတေသနအဖွဲ့အစည်းတစ်ခုဖြစ်တဲ့ International Crisis Group ICG ရဲ့ April လကထုတ်ပြန်ထားတဲ့အစည်းအဝေးခန်းစာအရစစ်တပ်ဟာသူ့ရဲ့လက်ဝေခံစစ်တင်နှံပေးတဲ့လက်နက်ကအရက်သားအဖွဲ့တွေအပေါ်ကိုပို့ပြီးအားကိုးလာတယ်လို့ဆိုပါတယ်စစ်တပ်ရဲ့ရက်စက်ကြမ်းကြုတ်တဲ့လောက်ရက်တွေတဲ့ကိုလက်ဝေကံအဖွဲ့တွေပါဝင်လာရမှာတော်လရင်အဖွဲ့တွေကသူတို့ကိုပို့ပြီးသတိထားမိလာကဗားတပြန်ကြားတပြန်နဲ့အဆုံးမသတ်တဲ့အုပ်စုလိုက်အကြမ်းဖက်မှုတန်တရာစီကိုဥတီနေတယ်လို့လည်း ICG ကဆိုထားပါဗျ။အဲ့ဒီလိုမလုံခြုံမှုတွေရဲ့ရလဒ်ကတော့ဒေသမှာနေထိုင်သူများစွာဟာပြစ်မှတ်ချခံနေရတဲ့သူတို့စိုက်ပျိုးမှုတွေစိုက်ခင်းတွေနဲ့အလုပ်တွေစီကိုတွားဖို့ကြောက်လန့်နေကြရတာပါ။မထင်ရင်မထင်သလိုဝင်တိုက်တာတွေကြောင့်လည်းတိုက်ခိုက်မှုတွေဟာတနင်္သာရီတိုင်းနေရာအတော်များများမှာဖြစ်နေပါတယ်။ဒီတိုက်ပွဲတွေဟာတောင်ဘက်ထိုင်းနယ်ဇက်ကော့တောင်ကနေမြောက်ဘက်မွန်ပြည်နယ်နဲ့ကပ်ရက်ရေးမြို့အထိကီလိုမီတာများစွာမှာဖြစ်ပွားနေရပါ။အမှုအခင်းတွေမလုံခြုံမှုတွေနဲ့တိုက်ပွဲတွေကြောင့်တိုင်းတွင်းကမြို့ရွာနေပြည်သူတောင်းတဲ့ချီဟာသူတို့အိမ်တွေနဲ့အသက်မွေဝမ်းကြောင်းအလုပ်တွေကိုပြစ်ပြီးဖျက်ပြင်းနေကြရပါတယ်။စေအနာမသိငင်ကတော့အလုံးနဲ့အိမ်နဲ့ဝေးတဲ့သူတွေဟာသူတို့ရခင်တွေကတဲမှာပဲညားအိပ်ပြီးအလုံးလုံးခဲ့ကြပေမဲ့အခုတော့အဲ့ဒီလိုမနေရကြတော့ပါဘူးတရချောင်းမျိုးနယ်တွေက PDF အဖွဲ့ဝင်တဦးကတော့
ဝါလီတမဖြစ်သူတော့မွာကတည်းကဝါလီတမဖြစ်သူတော့
ရွာလီထဲမှာဖြစ်တာမဟုတ်ဘူးရွာလီထဲမှာဖြစ်ဖို့ကျွန်တော်တို့ရွေးချယ်ထားလည်းမဟုတ်ဘူးပြည်သူတွေကိုလှုပ်ချအောင်ထားပေးပြီးမှတိုက်ပွဲဖြစ်တယ်တိုက်ပွဲဖြစ်တယ်ဆိုတာစစ်ခွေးတွေကရွာလီထဲမှာဖြစ်အောင်သူတို့ကရွေးချယ်တာပြည်သူတွေရေးချယ်တာမဟုတ်ဘူ
းလူအခွင့်အရေးအဖွဲ့တွေနဲ့ UN ကထုတ်ပြန်ထားသလိုပဲစစ်တပ်ကဒေသခံတွေကိုလူသားတိုင်းအဖြစ်အသုံးပြုသလိုအိမ်တွေကိုမီးရှို့ဖျက်ဆီးတာတွေလည်းလုပ်တယ်လို့အဲ့ဒီ PDF အဖွဲ့ဝင်ကဆိုပါတယ
်ပြည်သူတွေကြောက်တရားဝင်အောင်ဆိုကြအာသူတို့ကဖျက်ဆီး
ပြည်သူတွေကြောက်တရားဝင်အောင်ဆိုပြီးသူတို့ကဖျက်ဆီးပြီးတော့လှုပ်ဆောင်တာဖြစ်တယ်ပြည်သူကာကွယ်တပ်ဖွဲ့တွေကပြည်သူတွေနဲ့လော့ကင်းအောင်တိုက်ပွဲတွေကိုကြောက်ကြားစနစ်နဲ့ကျွန်တော်တို့တိုက်ခတ်နေတာဖြစ်တယ်ရွာလေးထဲမှာတော့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကရွေးချယ်ပြီးတော့ဖြစ်တာမဟုတ်ဘူး
။ဒါအပြင်စစ်ကောင်စီအဖွဲ့တွေဟာဥယျင်ချမ်းမြေထဲမှာပါစခန်းချတာတွေကလည်းလူတွေကိုအကြောက်တရားပို့စီပါတယ်။လူရမှုခိုးမှုနဲ့ဓမြမှုတွေကလည်းနေရာအတော်များများမှာအရင်ကချက်ပိုဖြစ်လာပါတယ်။ဒေသခံတချို့ရဲ့ပြောပြချက်အရာအိမ်တွေချန်နေတဲ့အထိဝင်ပြီးဆိုင်ကယ်ခိုးယူတာကုန်းဝယ်နေတော့လမ်းမေးရက်ထားတဲ့ဆိုင်ကယ်ကိုနောက်ပြန်ဆွဲပြီးခိုးသွားတာစသဖြင့်တော့ခတ်ထားတဲ့ဆိုင်ကယ်တွေကိုတော့ခိုးယူရတာဖြစ်လာပါတယ်။ဒါအပြင်အိမ်သုံးပစ္စည်းတွေကအစာပြောင်းနေတယ်လို့ဒေါ်ကြီးကပြောပါတယ်။သူကတော့အရင်ကရွာမှာပဲနေခဲ့ပေမယ့်အခုတော့စစ်သားတွေကိုကြောက်လို့ဒဝယ်မြို့ကိုလာပြောင်းနေသူပါ။အ
ဲအနာစာမကြီးအဲကြီးမော်တာကစာပြောင်းနေတယ်။
အရင်နဲ့ဆိုင်အိမ်တိုင်းမော်တာအစာပြောင်းနေတယ်။လူကအိမ်ထဲမှာမလားရေမော်တာအပြင်မှာဆိုတော့အဲ့ဒါအစာကိုပြောင်းနေရခုဒုံမျိုးတစ်ပြင်မှာဆိုဘာမှကိုချထားလို့မရဘူး တခါမှမဖြစ်ဘူးတဲ့ဟာတွေဖြစ်နေတာပေါ့ကွယ်ရေမော်တာတလုံးကိုအခုဆို8000တွေတသိန်းကျော်တန်တွေရှင်းရှင်းပြောမယ်ဆိုရင်လူတွေကအလုံးမရှိအခိုင်မရှိအကျက်တဲဖြစ်လာတာဆိုတော့ရှေ့ရခိုးပြီးရောင်းစားတာပေါ့နော
်1988ခုနှစ်အရေးခင်းတုန်းကတော့အခုလိုမကြုံဘူးပဲအခုမှဒီလိုအဖြစ်အပျက်တွေကြုံနေရတယ်လို့ဆိုပါတယ်အမှုအခင်းတွေတိုးလာပြီးမဲ့တချို့ကရဲတိုင်တာရှိသလိုတချို့ကလည်းရဲကိုမတိုင်းကြပါဘူးအမှုရေအတွက်သိနိုင်ဖို့ဒိုးအတန်ကရဲစခန်းကိုဆက်သွယ်ခဲ့ပြီးမယ်ဆက်သွယ်လို့မရပါဘူ
းဆက်ရလျောင်းနူပလိုက်ပါလားလေ
ဥယျာဉ်တွေလည်းရအကုန်လုံးပြစ်ပြီးပြေးလာရတယ်အသက်ထက်လည်းအေးမှမကြီးပဲကိုအကုန်လုံးပြစ်လွတ်ခဲ့တယ်လဲဆိုလည်းမလုပ်ဘူးကြောက်ကြတယ်ဆိုတော့အသက်ထက်ဘာမှအေးမကြီးဘူးပေါ့အားလုံးကိုပဲကြောက်နေရတာ
တနင်္သာရီတိုင်းဒေသကြီးဟာမြန်မာနိုင်ငံကတခြားဒေသတွေလိုပဲစာကြိုးရေးလုပ်ကိုင်တဲ့ဒေသဖြစ်ပြီးရောဘာကွန်တီနဲ့တီဟိုဇေးအပါအဝင်အခြားသီးနှံတွေကိုလည်းစိုက်ပျိုးပါရတယ်။အဲ့ဒီစိုက်ပျိုးရေးလုပ်ငန်းလုပ်ကိုင်သူတွေဟာလုံခြုံမှုမရှိတဲ့အပြင်စီးပွားရေးကျဆင်းမှုတွေကြောင့်ကြီးမားတဲ့အခက်အခဲတွေနဲ့ရင်ဆိုင်နေရတာပါ။တချို့ရွာတွေမှာတော့ထိတွေ့တိုက်ပွဲတွေမရှိသလိုစစ်တပ်လည်းမလား PDF တွေလည်းမရောက်တဲ့ရွာတွေဘက်မှာတော့လူတွေကရရှိတဲ့သတင်းအချက်အလက်တွေအရအခြေအနေကောင်းရင်တောတောင်ဥယျာဉ်တွေထဲကိုဝင်ပြီးအလုပ်လုပ်ကြပါရဲ့တိုက်ပွဲဖြစ်တဲ့နေရာမိုင်းဆွဲခံရတဲ့နေရာစစ်တပ်နဲ့300-400လောက်သာချားနေရဆိုရင်တော့တတိထားပြီးနေထိုင်ကြရတယ်လို့ဒေသခံတချို့ကပြောပါရဲ့အရင်ကခြံလုပ်ငန်းကနေတရက်ကျက်တောင်ကနန်းရှာနိုင်တဲ့ဒေသခံတွေဟာအခုဆိုရင်အိမ်စည်းရဖို့ကြုံရအလုပ်တွေလုပ်ကင်ကြရပါတယ်တချို့ကတော့ပိုကောင်းတဲ့အခွင့်အလမ်းတွေရှိရာထိုင်းနဲ့မလေးရှားလိုနိုင်ငံတွေစီကိုထွက်သွားကြပါပြီ။ဒါကြောင့်ဒေသခံတွေဟာစစ်အာဏာသိမ်းတာနဲ့နောက်ဆက်တွဲအကျိုးဆက်တွေကြောင့်ဖြစ်လာရတဲ့အကြမ်းဖက်မှုတွေနဲ့ဝရုံသုံးကားအခြေအနေတွေပြီးဆုံးမှသူတို့ရဲ့အရင်အခြေအနေကိုပြန်ရောက်နိုင်မှာဖြစ်တဲ့အတွက်အမြန်ဆုံးပြီးဆုံးမှုကိုမျှော်လင့်နေကြပါတယ်။တရချောင်းမျိုးနယ်ကင်းရှိရွာကရောဘတ်ချမ်ပန်ရှင်တဦးကတော့
ရရရလာလာရောနေကြရရ
ရတဲ့အလုပ်ပဲလုပ်ပြီးတော့နေစားပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်ရတဲ့အလုပ်ကိုပဲလုပ်ပြီးတော့လေလုံဆက်တဲ့လူတွေလည်းရှိတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒိုးအတန်အတန်လွှင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေဖြင့်ဒိုးအတန်ရဲ့ Facebook စာမျက်နှာSoundCloud, YouTube, iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOE ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အထိနဲ့တနင်္ဂနွေနေ့နံနက်6:00ကနေ8:00အထိမှလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တဲတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒိုးအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
မြန်မာနိုင်ငံတောင်ပြပိုင်းမတည်ငြိမ်မှုတွေအကြောင်းကိုမြန်မာနိုင်ငံတဝန်းကလူခွေအခြေအနေကိုတင်ဆက်ပေးနေတဲ့ဒုအတန်အစီအစဉ်ကနေတင်ဆက်ပေးခဲ့တာကိုရှုစားနားဆင်ကြရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီမိုကရေစီလူခွေရေးနဲ့ခေတ်ပြိုင်ကမ္ဘာသတင်းဆောင်ပါကိုတင်ဆက်ပေးကြပါတယ်။သုတေသနပြုတဲ့အခါမှာအလေးလာခံလူတွေပေါ်မှာထားရှိရမယ်။သုတေသည်တယောက်ရဲ့ကိုကျင့်တရားနဲ့လူခွေရေးကဘလို့များဆက်ဆက်နေပါသလဲ။စစ်စင်ရေးတွေမှာရောသူတေတီတွေကလိုက်ပါပြီးတော့သူတေတနာလုံးတင်ပါသလားဒီကနေ့မြန်မာနိုင်ငံလိုအခြေအနေမှာသူတေတီတယောက်ရဲ့ကျင့်ဝတ်ကိုဘလို့အချက်တွေကစိန်ခေါ်မှုတွေဖြစ်နေပါသလဲဒီသတင်းပတ်ရဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာမနုဿဗေဒပညာရှင်ဒေါက်တာတန်းထွန်းနဲ့ဥတမောင်တန်းတို့ဆွေးနွေးတင်ပြထားတာကိုရှုစားနားဆင်ပါရှင်
ယောဂအကြောင်းကိုသိဖို့အတွက်ယောဂဖြစ်နေတဲ့လူမဲနေရာကျော်ကိုကုသမပေးပဲအမေရိကန်နိုင်ငံမှာသူတည်နာလုပ်ခဲ့တဲ့ဖြစ်ရတခုကို AB သတင်းဌာနက1982ခုနှစ်ဇူလိုင်25ရက်နေ့မှာဖော်ထုတ်ခဲ့ပါတယ်။နေ့50ပြည့်တဲ့ဒီနေ့ဇူလိုင်25မှာဒီကိစ္စကိုဘလို့ဖော်ထုတ်ခဲ့ကြရလဲဆိုတော့သတင်းဆောင်ပါတခုရေးသားတင်ပြခဲ့ကြပါတယ်။1932ခုနှစ်ကစပြီးအလဘမပြည်နယ်မက်ကွန်ကီယန်မှာပေးမသတ်တဲ့ယောဂါကိုကုသပေးမယ်ဆိုပြီးတော့အမေရိကန်အစိုးရပြည်သူ့ကျန်းမာရေးဌာနသူတေတီတွေကလူမဲ600ကျော်ကိုစီရင်ခဲ့ကြပါတယ်။တကယ်သူတင်နာလုပ်ခဲ့တာကတော့ဆစ်ဖလစ်ယောဂါဖြစ်ပါတယ်။ဒါပေမဲ့ဆစ်ဖလစ်ယောဂါကိုလေ့လာမယ်လို့အလေ့လာခံလူမဲတွေကပြောခဲ့ကြပါဘူး။ဆစ်ဖလစ်ယောဂါဖြစ်နေတဲ့ လူနီယာကျော်ကိုထောက်ပွားလေးဆယ်ကိုနှစ်များအတွင်းပါလက်စတိန်ပေါ်လာတဲ့အခါမှာတောင်မှပဲစိတ်ကူတာမပေးခဲ့ကြပဲကျော်ကတည်ရအောင်ဆက်လက်လေ့လာခဲ့ကြတယ်ဒီလေ့လာချက်ကိုတူစကီကီလေ့လာချက်လို့ခေါ်ပါတယ်ဒီလေ့လာချက်နဲ့ပတ်သက်ပြီးတစ်ပေါင်း၄၀အကြာမှာအေဘီတရင်တော့ကစုံစမ်းတဲ့အခါမှာတောင်ထုတ်ဖို့မပြောခဲ့ကြပါဘူးဒီဘက်မှာတော့ လူခွေရင်နဲ့သူတင်တာဆိုင်ယာကိုကျင့်တရားအဆက်ဆိုင်အကြောင်းကိုဆွေးနွေးတင်ပြမှာဖြစ်ပါတယ်ဆွေးနွေးပေးဖို့ဖွင့်ခေါ်ထားသူကတော့မနုဿဗေဒပညာရှင်ဒေါက်တာတန်ထွန်းဖြစ်ပါတယ်ဆရာတန်ထွန်းကဩစတြေးလျနိုင်ငံကလူမှုဝန်ဆောင်မှုဌာနတစ်ခုမှာလူမှုဘူဝါဒသုတေသီဖြစ်ဆောင်ရွက်နေပါတယ်ကိုတန်ထွန်းရေမင်္ဂလာပါမင်္ဂလာပါဆရာဟုတ်ကဲ့ကိုတန်ထွန်းရေကျွန်တော်တို့အရေးဂျာပီနာစီဒ းပဲနဲ့အဲ့ဒီယောဂတွေဖြစ်အောင်ကိုလှုပ်ဖန်တီးပြီးတော့လေ့လာတဲ့လေ့လာချက်တွေလည်းရှိခဲ့တယ်အခုနော်အာဝေါ်စရာကောင်းတာက1932ခုနှစ်မှာဖြစ်တယ်နောက်10နှစ်15နှစ်လောက်ကြာတဲ့အခါမှာအမေရိကန်တပ်ပရခရောအလီနာရူးစဗက်ကနေမှာကမ္ဘာလူခွေရေးကြီးညာစရာဆိုတာကြီးကိုလည်းကျွန်တော်ထုတ်လုပ်ခဲ့တယ်အဲ့ဒီနိုင်ငံမှာနော်ဆစ်ဖလစ်ယောဂကိုခုမပေးဘဲနဲ့လူတွေအတွက်လေ့လာမယ်ဆိုတဲ့ဟာနဲ့လေ့လာတဲ့ဟာကြီးဖြစ်ခဲ့တယ်ကိုတန်းထုတ်အနေနဲ့ဆိုလို့ရှိရင်ဘယ်လိုမြင်ပါလဲ
ဟုတ်ကဲ့ဆရာအဲ့ဒီဒီကိစ္စရဲ့ဥပမာကဘာကိုပြနေလဲဆိုလို့ရှင်ကိုကျင်ဆဲဆိုင်ရာရဲ့နံပါတ်1အကြီးဆုံးဖြစ်တဲ့လူကိုလူလိုလေးစားရမယ်ဆိုတဲ့ဟာကိုမကွက်ပြူထားတဲ့သဘောကြောင့်မလို့ဒီပြဿနာစပြီးတော့ဖြစ်လာတယ်လို့ပဲကျွန်တော်တို့မြင်ပါတယ်။နံပါတ်1ကတော့အဲ့ဒီသူ့ဇာလောက်ခံရတဲ့လူတွေကကျွန်တော်တို့ဒီမှာခေါ်နေတဲ့ inform consent ပေါ့နော် inform consent ဆိုတာသူ့ဇာလောက်ခံရမယ့်လူတွေကနားလည်ပြီးတော့ဒါကိုနေပြီးတော့သဘောတူရမယ်ဆိုတဲ့သဘောပါ။အကျိုးသက်ရောက်မှုကဘာလဲဆိုတာကိုဖြစ်လာတာပေါ့နော်အခုဆိုလို့ရှိရင်ဒီသူတစားလောက်ခံရလူတွေကဆိုးကျိုးသက်ရောက်နေတာကိုတောင်မဲ့ဘာမှကုမပေးဘူးအကျိုးသက်ရောက်မှုတွေကလည်းအကောင်းမွန်ဖြစ်မလာဘူးဆိုတဲ့ဟာတွေကိုမျက်ကွယ်ပြုပြီးတော့ဆက်လုပ်သွားတဲ့သဘောပေါ့လေအဲ့ဒါဆိုရှင်ရဲ့အဓိကကဆရာကုနာပြောတဲ့အတိုင်းပါဆိုရှင် human rights ဆိုတဲ့အတိုင်းအဓိကအခြေခံဖြစ်တဲ့လူကိုလူလိုဆက်ဆံရမယ်လူကိုလူသားလိုလေးစားရမယ်ဆိုတဲ့ဟာကိုမျက်ကွယ်ပြုထားတဲ့သဘောဖြစ်သွားတာပေါ့နော်ဒီကချေကံတရားအဲ့ဒါပါပဲဟုတ်
ဟုတ်ပါလေဆိုတော့ဒါကတော့ကျွန်တော်တို့သိပ္ပံပညာဘက်မှာဖြစ်တယ်ဘာလို့เนา
ะဟုတ်ကဲ့
သိပ္ပံဘက်မှာတော့အဲ့ဒီလိုဖြစ်ရမျိုးတွေဒါရှိခဲ့ဘူးသလား
ဒီသူတ္တလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ကောင်းကျိုးဆိုတာဘာလဲလူကိုလူလို့ဆက်ဆံထားပါအောင်ကျွန်တော်တို့သူတ္တလုပ်ခဲ့လူရဲ့ကောင်းကျိုးဆိုတာဘာလဲဆိုတော့စဉ်းစားရတယ်မှာပြဿနာတွေရှိလာတာပေါ့เนาะဥပမာဘာလဲဆိုလို့ရှိရင်ဒီတထောင်ရှိခုနဲ့2009ခု2010ခုနဲ့ပတ်ဝန်းကျင်လောက်ကတော့ဆိုလို့ရှိရင်အမေရိကန်ကဒီအီရတ်နဲ့အာဖဂန်နစ္စတန်မှာတွားပြီးတော့စစ်ဆေးရေးလုပ်တဲ့ချိန်မှာဒီသူတို့မြန်မာတော့ဒီတံဖတ်လူဒန်းသားတွေကိုအတံဖတ်တဲ့လူတွေကိုစစ်စင်တဲ့ပြဿနာတွေပေါ့နော်အဲ့ပြဿနာတွေတွားရှင်းတဲ့ချိန်မှာသူတို့ကဒေသဆိုင်ရာရဲ့ဒေသခံလူတွေရဲ့အမြင်တွေကိုနားလည်ခြင်းတဲ့အတွက်မနုဿဗေဒပညာရှင်တွေသူတို့ရဲ့ social scientist တွေကိုဒီလူမှုဗေဒပညာရှင်တွေကိုခေါ်ပြီးတုံးလာတာပေါ့နော်အဲ့နဲ့ပဲသပြီးတော့ဒီမနုဿဗေဒပညာရှင်တွေကမှတော်တော်ပြဿနာကြီးတွေတက်ခဲကြတယ်။ဘာလဲဆိုတော့ဒီမနုဿဗေဒပညာရှင်တွေကအဲ့ဒီ Iraq နဲ့ Afghanistan မှာရှိတဲ့လူနည်းစုတွေရဲ့ယဉ်ကျေးမှုဒေသထုံးစံတွေကိုနားလည်ဖို့စ조사တယ်။ American စစ်တပ်ရဲ့သူတို့ရဲ့စစ်ဆေးရေးတွေသူတို့ရဲ့အလုပ်တွေမှနေပြီးတော့ဝန်ကူပေးတာပေါ့လေ။အဓိကတော့ဘာလဲဆိုတော့ရန်သူမိတ်ဆွေခွဲကြတဲ့နေရာမှာဝင်ကူပေးတဲ့သဘောအဲ့တော့ဟိုအဲ့ဒါနဲ့ပတ်သက်ပြီးတော့မနုဿဗေဒပညာရှင်ကြားမှာတော့အကြီးကျယ်စကားများကြတာပေါ့နော
်ဟုတ်
လို့တင်လာမနုဿဆိုတာပတ်သက်ပြီးတော့
ပေါ့ဟိုတန်းထုံးကွန်တိုင်းကလည်းမနုဿဗေဒပါရဂူပွဲရထားတဲ့မနုဿဗေဒပညာရှင်တယောက်ဖြစ်တယ
်ဟုတ်ကဲ့
ပညာရှင်တွေကစစ်တပ်နဲ့စစ်စီရေးနဲ့သူတို့ဖြင့်စစ်စီရေးတခုနဲ့အလုပ်လုပ်တင်လာမလုပ်တင်ဘူး
သူရဲ့အဓိကညွှန်ပြချက်ကပါလဲဆိုစစ်စင်ရဲ့အဓိကပြဿနာကတော့ပါလဲဆိုတော်တဲ့သဘောဖြစ်သွားတာပေါ့နော်ရန်သူတော်တတ်မိတဲ့သဘောဖြစ်သွားတာပေါ့ကိုယ့်ရဲ့ပညာကြောင့်ကိုယ့်ရဲ့သူရည်စနာပြုရှိချက်ကြောင့်နေပြီးတော့အဲ့လိုတယောက်ကတေးရမယ်ဆိုလို့ရှိရင်တော့ဖြစ်ပါမလားဆိုတဲ့ဟာကိုအဓိကညွှန်ပြချက်တော့ဆရာအဲ့တော့မလို့သားပြတဲ့ပြင်ရှင်အများစုကတော့အဲ့ဒီဟာဆိုလို့ရှိရင်တော့ဒိုးရီရဲ့ပညာကနေပြီးတော့မလို့သိမှုလို့ပဲပြောကြပါတယ်ဒီကုဒ်ကျွန်တော်တို့ပြောတဲ့ဒီ research ethicness ပြောမယ်ဆိုလို့ရှိရင်ကိုကအဲ့လိုကိုတမိုးထားတာမထားတာသမုံမထားတဲ့အပြင်ပေါ့နော်သ ူးတို့ကကြိုးတက်မှုမရှိဘူးဆိုတဲ့သဘောဖြစ်သွားတာပေါ့လေအဲ့တော့ကျွန်တော်တို့ရဲ့သူတေသနာလုတ်လိုက်တဲ့လုတ်ခံရတယ်ကျွန်တော်တို့ရဲ့သူတေသနာလုတ်ခံရတဲ့လူတွေရဲ့ကောင်းကျိုးဆိုးကျိုးဆိုတာမှာဒါဆိုးကျိုးဖြစ်နေတယ်ဆိုတဲ့သဘောဖြစ်သွားတာပေါ့နော်အဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးတော့အငင်ပွားကြတဲ့သဘောပါအဲ့တော့လုတ်တဲ့လူတွေရဲ့အမြင်ကတော့ဘာလဲဆိုတော့ဒါလူသားရဲ့အများစုရဲ့အသက်အိုးလုံးကြုံမှုအတွက်လုတ်ပေးတယ်လို့သူတို့ကငင်းကြထုတ်ကြတာပေါ့နော
်ဒါလုတ်တဲ့လူတွေဘက်က
လုတ်တဲ့လူတွေဘက်ကပြောရဲစ
မ်းကြောင်းပြချက်ပေါ့လေ
ကြောင်းပြချက်ပေါ့ဟုတ်ကဲ့
အဲ့တော့လုတ်တဲ့လူတွေဘက်ကကြောင်းတော့
ဟုတ်ကဲ့မလုတ်သိမှုလို့ပြောလူတွေဘက်ကကြတော့ခုနကပြောတဲ့ဒီ research ethic ရဲ့ဒုတိယမှန်တိုင်ဖြစ်တဲ့ဒုတိယမှန်တိုင်ဖြစ်တဲ့အကျိုးသက်ရောက်မှုပါပါရှိသေးဆိုတဲ့ဟာကိုပြောလာတဲ့သဘောဖြစ်သွားတာပေါ့လေအဲ့တော့ကျွန်တော်တို့ရဲ့သုတေသလုတ်ခံရတဲ့လူတွေရဲ့ဟိုကျွန်တော်တို့ရဲ့ဒီပါဝင်ပြီးတော့လုတ်တဲ့လူတွေရဲ့လူခွင့်ရေးကိုလူခွင့်ရေးနဲ့အကျိုးသက်ရောက်မှုကပါလဲဆိုတဲ့သဘောဖြစ်သွားတာပေါ့ဆရာရဲ့အဲ့တော့အဲ့ဒီအဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကမှန်တယ်မှားတယ်ဆိုဆုံးပြလိုက်ပြီးတော့တက်ခွင့်ရှိရမရှိဘူးဆိုတဲ့ပုံစံဖြစ်သွားတဲ့သဘောဖြစ်သွားတာပေါ့နော်
နော်ဆိုတော့သူတွေနဆိုင်ရာကိုချင်းတိတ်ခါတရားရဲ့အခြေခံမူတွေကဒီနေ့ခေတ်မှာဘာတွေလို့သတ်မှတ်ထားကြလဲနော်အဲ့ဒီအခြေခံမူတွေကတော့လူခွင့်ရေးသဘောနဲ့ဘယ်လိုဆက်ဆက်နေတယ်လဲ
ဟုတ်ကဲ့ဒီဩစတြေးလျမှာတော့သူတွေသနာကိုချင်းတိတ်ခါမူလေးချက်နေတယ်သတ်မှတ်ထားပါတယ်နံပါတ်1ကတော့သူကနေပြီးတော့ဒီလူကိုလူသားလို့ပြောဆက်ဆံရမယ်လူကိုလေးစားရမယ်ပေါ့လေလေးစားရမယ်ဆိုရင်မှဥညွတ်ပါလေလေးစားမယ်ဆိုရင်လည်းမပြီးပေါ့လေတကယ်တမ်းကျတော့တကယ်ကိုနည်းနည်းနာလမ်းလမ်းနည်းနည်းလက်ခံရမယ်သဘောပေါ့နော်ပြီးလို့ရှိရင်အဲ့ဒီကျွန်တော်ရဲ့သူတေသလုပ်တဲ့လုပ်ငန်းကအကျိုးသက်ရောက်မှုရှိရမယ်အကျိုးသက်ရောက်မှုဆိုတာမှကောင်းကျိုးသက်ရောက်မှုရှိခဲ့ဘူးဆိုရင်တောင်မဲ့အဲ့ဒီသူတေသလုပ်ခံရတဲ့လူကနေပြီးတော့မကောင်းကျိုးဖြစ်ခဲ့ရဘူးဘာလို့သူတေသတစ်ခါတည်းရှိရင်ဒါရိုက်နေနဲ့အဲ့ဒီနည်းနဲ့ကောင်းကျိုးတရားမှုချင်မှတရားမှုပေါ့လေအကျိုးတရားမှုရှိချင်မှရှိမယ်။ဘာလို့ဆိုတော့ဟိုအသူတို့ကလုပ်လိုက်တဲ့ရွေချက်ကအသိပညာတိုးတက်လာမှုအတွက်ဆိုလို့ရှိရင်အဲ့လူနည်းနဲ့တည်ကြည်ရချင်မှရမှာပေါ့နော်အကျိုးတရားမှုနည်းနဲ့နောက်တစ်ခုကနေပြီးတော့ဒီအဲ့ research ကနေပြီးတော့ကောင်းအောင်မလုပ်ထားတဲ့ research ဖြစ်ရမယ်။ဟိုလေးစားကောင်းအောင်မလုပ်ထားတဲ့ research ဖြစ်ရမှာပေါ့နော်။နောက်တစ်ခုကျတော့ဘာလဲဆိုတော့ justice လို့ခေါ်တဲ့တရားမျှတမှုရှိရမယ်။အခုနကကျွန်တော်တို့ဟိုဟိုစစ်ဖလေရဲ့ example ကြည့်မယ်ဆိုရှင်ရရလူရရမရလူရမရဘူးလူမဲမလို့ခံစားသွားရတယ်ဆိုတဲ့ဟာမျိုးကြတော့ဒါတရားမတတ်မှုမရှိဘူးပေါ့လေအဲ့ဒီလေးချက်ကိုခြေခံပြီးပြောကြပါရစေဒီမှာကြတော
့ဟုတ်တယ်စောစောကိုဘာထုတ်ပြောသွားလို့ပဲသူစကီကီဖြစ်ရတယ်နော်အဲ့ဒီဖြစ်ရကအကျိုးဆက်အနေနဲ့ဆိုလို့ရှင်ကိုအခုနောက်ပိုင်းမှာကိုဗစ်ကာကွယ်ဆေးကိုလူမဲတွေကထုတ်ဖို့ညှင်းဆိုကြတဲ့အခါ
ဟုတ်ကဲ့
ဒီဖြစ်ရကိုပြန်ညွှန်ပြီးတော့ဒီလိုလောက်ခံမလားလို့ထိတ်လန့်ကြောက်ရွံ့နေတာဒီကနော်နှစ်ပေါင်း80ကျော်လောက်ရှိလာတာတောင်မှပဲဆက်လက်ကျွန်တော်တို့ရှိနေတာလူမဲတွေရဲ့ရရအတိုက်ဝန်းထဲမှာရှိနေတာကိုသွားပြီးတွေ့ရပေါ့နော်ဆိုတော့စောစောကိုတာထုံပြောသွားသလိုပဲပထမလူလေးစားဖို့ဆိုတာကလူခွေရေးဆိုင်ရာကိစ္စတွေအများကြီးပါလာတယ်တရားမျှတမှုစရုံးထမှုဖြစ်တဲ့ပြန်မှမြတ်မှုဆိုတာညာတယ်အများကြီးပါတယ်ပေါ့နော်ဆိုတော့
ဟုတ်ကဲ့
ဟိုနောက်ဆုံးမေးခွန်းလေးပေါ့ဘုရားတော်ဒီဘုရားတော်ကမြန်မာနိုင်ငံမှာလည်းသူတည်နာကိုသွားပြီးလောက်ခဲ့ဘူ
းဟုတ်ကဲ့
လောက်ခဲ့ဘူးလေဆိုတဲ့ခါကြတော့မြန်မာနိုင်ငံမှာသူတည်နာလောက်ရတာနဲ့သူတည်နာရဲ့ကိုကျင့်တရားဆိုင်ရာမူတွေကိုကျင့်သုံးရတာလည်းဆိုဘလို့များဆက်ဆက်ပြီးသုံးသပ်နိုင်မှာသူတင်တာလုပ်ဖို့ရောအလွယ်ခက်ပေါ့လက်ရှိအခြေအနေနဲ့ချိန်ထိုးပြီးပြောလို့ရှိရင်ဘယ်လိုပြောမလဲ
မြန်မာနိုင်ငံမှာသူတင်တာလုပ်မယ်ဆိုလို့ရှိရင်ကျွန်တော်တို့အနေနဲ့တွားပြီးတော့တွဲပြီးလုပ်ရမယ့်လူတွေရဲ့ပြီးတော့ခွင့်ပြုချက်တောင်းရမယ့်လူတွေပြီးလို့ရှိရင်တွားပြီးတော့ဒီကျွန်တော်တို့အတွေ့ကျွန်တော်တို့အတွေ့ခံရမယ့်လူတွေရဲ့ပုံမှန်လင်းပြောရဲပါမလားဘောနော်အဲ့ဒါဆိုရှင်တို့ရဲ့တို့ပုံမှာအကျိုးသက်မှုပါရှိလာနိုင်မလဲဆိုတဲ့ဟာကျွန်တော်အရင်အရေးကြီးလာပါတယ်လူ့ခွင့်ရေးလို့ပြောလာကြလို့ရှိရင်အထူးသဖြင့်ကျွန်တော်တို့ရဲ့ကျွန်တော်တို့နဲ့အမေးခံရမယ်ကျွန်တော်တို့သူတေသနာပြုခံရမယ်လူတွေရဲ့ဂုံတိတ်ခါအဲ့ဒါကိုကျွန်တော်တို့တကယ်တမ်းလေးစားလို့ရပါမလားအဲ့ဒါတွေကအခက်အခဲဖြစ်လာနိုင်ပါတယ်အထူးသဖြင့်ကိုကမင်းမင်းနဲ့လူတွေရဲ့အနေရမရှိရေးဆိုတဲ့ဟာကိုကျွန်တော်တို့ကအဓိကပြဿနာဖြစ်လာနိုင်ပါတယ်အဲ့တော့ပိုပြီးရေးကြည့်လာတာကဒီသူတေသနာလုပ်ငန်းတွေကိုမလုပ်လို့ရှိရင်ကိုကျွန်တော်ဘာမှမသိပဲ နိုင်ငံတကာဖွဲ့စည်းတွေနိုင်ငံတကာရောက်နေလူတွေကမူဝါဒချမှတ်ခဲ့ရင်ကိုဆိုရဟာလဲကျွန်တော်တို့ကစဉ်းစားစရာဖြစ်လာပါတယ်အဲ့တော့ကျွန်တော်တို့ဒီမှာပြောရဆိုရှင် methodology လို့ခေါ်တာပေါ့ဆရာရေလုပ်ပုံလုပ်နည်းကိုသူတို့ကလုပ်ပုံလုပ်နည်းကိုရွေးပြီးတော့လုပ်ကြရမယ်သဘောဖြစ်သွားတာပေါ့နော
်ဟုတ်ကဲ့ကျေးဇူးပါပဲကိုဝန်သားထွန်းရေနော်အခု
ကျေးဇူးပါပဲဆရာ
ဟုတ်ကဲ့ခင်ဗျာအခုသူတေနာဆရာကိုချင်းတရားနဲ့လူခွင့်ရဲ့အကြောင်းကိုဆွေးနွေးသွားခဲ့တဲ့ပုံကတော့ဩစတြေးလျနိုင်ငံလူမှုဝန်ဆောင်မှုဌာနတစ်ခုမှာလူမှုဘူဝါဒဆိုင်ရာသူတေတီဖြစ်နေဆောင်ရွက်နေတဲ့ဒေါက်တာတန်ထွန်းဖြစ်ပါတယ်ဒေါက်တာတန်ထွန်းဟာ University of Western Australia ကနေမှမနုဿပေဒါနဲ့ပါတီဘွဲ့ရရှိထားခဲ့ဖြစ်ပါတယ်သူဟာအထူးသဖြင့်ဘင်္ဂလားဒေ့ရှ်ရောက်တဲ့ရခိုင်လူမျိုးတွေနဲ့ပတ်သက်ပြီးတော့အထူးပြုလေ့လာခဲ့တဲ့ပုံကူတယောက်တည်းဖြစ်ပါတယ်ကျေးဇူးတင်ပါတယ်ကိုသားထွန်းရှင်ကျွန်တော်ဆုံးအောင်ဆောင်ပ
ါဦးတမောင်တန်းစီစဉ်တင်ဆက်ပေးခဲ့တဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ဖြစ်ပါတယ်ရှင် VOA American တန်ရဲ့စနေညထုတ်လွှင့်ချက်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်မကြခင်မှာတော့ဒီသတင်းပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေနဲ့နိုင်ငံတကာသတင်းတွေကိုစူးစီးတင်ပြထားတာတွေကိုနားဆင်ရဖို့ရှိပါတယ
် VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်းအဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီ email သတင်းတော်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုရဲအပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျွန်တော်တို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းတော်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုရဲကောင်းစဉ်နဲ့နေ့စဉ် email သတင်းတော်ဆိုရဲစာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့ email သတင်းတော်တောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာ email လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပရိသတ်အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
VOA American တန်ရဲ့စနေညပိုင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။လိုင်းဒိုမီတာ32 kHz 9383ညနဲ့9383လိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတော့လိုင်းလက်မီတာ190 kHz 1509တို့ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့အပတ်စဉ်ခန္ဓာတွေကိုတင်ဆက်ပေးကြပါတယ်။တပတ်အတွင်းနိုင်ငံတကာသတင်းတွေကိုစူးစီးတင်ပြထားတဲ့သတင်းဆောင်မမတိုင်ခင်မှာတော့အရင်ဆုံးဒီသတင်းပတ်အတွင်းကထိတ်တန့်ရောက်မြန်မာသတင်းတွေကိုစူးစီးတင်ပြထားတာကိုတင်ဆက်ပေးမှာပါ။ထင်ရှားတဲ့နိုင်ငံရေးလှုံ့ရှားတဲ့သူတွေကိုစစ်ကောင်စီကနေတည်တံစီရင်တဲ့အပေါ် G7 ကမ္ဘာစစ်မှုထိပ်သီးနိုင်ငံတွေအပါအဝင်နိုင်ငံတကာကပြင်းပြင်းထန်ထန်ပြစ်တင်ရှုံချခဲ့ပါတယ်။မြန်မာနိုင်ငံမှာအမေရိကန်ဒေါ်လာငွေလဲလှယ်နှုန်းထားကြောင့်ပြပဆေးဝါးတွေတင်သွင်းမှုလုပ်ငန်းရှင်တွေအခက်တွေ့နေချိန်မှာတော့စစ်ကောင်စီကသူကိုယ်တိုင်ဆေးဝါးတွေကိုတင်သွင်းမှုစီစဉ်နေပါတယ်။ဒီလိုထိပ်တန်းရောက်တပတ်အတွင်းကမြန်မာသတင်းတွေကိုစူးစီးပြီးနန်းလောင်နဲ့ကိုဝင်းခန့်မောင်တို့ကပြောပြပေးကြပါလိမ့်မယ်ရှင်။
ကျွန်တော်တို့လုံချင်ကင်ကျင်တဲ့ကိစ္စရက်တ
ွေမြန်မာနိုင်ငံမှာဒီမိုကရေစီရေးတက်ကြွလှုပ်ရှားသူကိုကြည်မီလွှတ်တော်အမဟောင်းကိုဖြိုးစီရသောကိုအောင်သူရဇော်နဲ့ကိုလာမျိုးအောင်တို့ကိုကွပ်မြက်လိုက်တဲ့အပေါ်စီးပွားရေးအင်အားကြီးခုနှစ်နိုင်ငံကလည်းပြင်းပြင်းထန်ထန်ပြစ်တင်ရှုံချလိုက်ပါတယ်လွှတ်လပ်မြတ်တဲ့တရားစီရင်မှုနဲ့မဟုတ်ဘဲနှစ်ပေါင်း30ကျော်အတွင်းပထမဆုံးကွပ်မြက်တာကိုကြည့်ရင်ဒီမိုကရေစီလှုပ်လာတဲ့မြန်မာပြည်သူပြည်သားတွေရဲ့ခိုင်မာတဲ့စိတ်ဓာတ်ကိုအရင်မဆိုင်ဘူးဆိုတာပြသလိုက်တာဖြစ်တယ်လို့ G7 နိုင်ငံခြားရေးဝန်ကြီးတွေရဲ့ဇူလိုင်လ28ရက်နေ့ထုတ်ပြန်ချက်မှာပြောထားပါတယ်အခုလိုကွပ်မြက်ခံရသူတွေအပါအဝင်စစ်တပ်ကအာဏာယူခဲ့တဲ့2023ခုနှစ်ဖေဖော်ဝါရီလတရက်ကစလို့အသက်ခံရသူတွေဖမ်းဆီးခံရသူတွေညှဉ်းပန်းနှိပ်စက်ခံရသူတွေအားလုံးရဲ့မိသားစုတွေအတွက်လည်းဝမ်းနည်းစိတ်မကောင်းဖြစ်ရပါကြောင်းပြောပါတယ်အာနာသိမ်းခဲ့တဲ့အပေါ် G7 နိုင်ငံတွေအနေနဲ့အပြင်းထန်ဆုံးဆက်လက်ပြစ်တင်ရှုံချတဲ့တစ်ချိန်တည်းမှာမြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးစီးပွားရေးလူမှုရေးလူသားချင်းစာနာစရာအခြေအနေနဲ့လူအခွင့်အရေးအခြေအနေတွေအပေါ်ဆိုရင်ကြောင့်ကိုလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်စစ်ကောင်းဆောင်တွေအနေနဲ့အကြမ်းဖက်လို့ရလုံနေတာချက်ချင်းရဖို့ဥပဒေမဲ့ဖမ်းဆီးတာတွေနောက်ထပ်မလုပ်ဖို့နိုင်ငံရေးအကျဉ်းသားတွေနဲ့ဥပဒေမဲ့ဖမ်းဆီးထားသူအားလုံးကိုပြန်လုပေးဖို့နဲ့မြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်သွားဖို့လဲ G7 နိုင်ငံတွေကထားလောင်းတောင်းဆိုလိုက်ပါတယ် မြန်မာအရေးဖြည့်ရှင်းနိုင်ဖို့ကုလသမဂ္ဂနဲ့အာဆီယံတို့ရဲ့အားထုတ်မှုတွေအပေါ်ဆက်လက်ထောက်ခံနေသလိုပဲအာဆီယံအထူးကိုယ်စားလှယ်နဲ့ကုလသမဂ္ဂအတူညီမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တို့ကြားပူးပေါင်းဆောင်ရွက်မှုတွေကိုလည်းဆက်လက်ထောက်ခံနေပါတယ်လို့ပြောထားပါတယ်။ဒီမိုကရေစီရေးကြိုးပမ်းနေကြတဲ့အတိုက်အခံတွေကြဲကြဲပြန့်ပြန့်ပါဝင်တဲ့တွေ့ဆုံဆွေးနွေးရေးအပအဝင်အာဆီယံဘုံသဘောတူညီမှုတွေကိုစစ်ကောင်းဆောင်တဲ့ဘက်ကအတိတ်ပဲရှိရှိအကောင့်ထဲဖော်ဖို့လဲ G7 နိုင်ငံတို့ရဲ့နိုင်ငံခြားရေးဝန်ကြီးတွေကတောင်းဆိုထားတာပါ။ G7 နိုင်ငံတွေထဲမှာအမေရိကန်၊ကနေဒါ၊ဗြိတိန်၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဂျပန်နဲ့ EU ဥရောပသမဂ္ဂတို့ပါဝင်ပါတယ်။စစ်ကောင်စီရဲ့ကွပ်ညက်မှုနဲ့ပတ်သက်လို့ကုလသမဂ္ဂ၊ဥရောပသမဂ္ဂအပါအဝင်အမေရိကန်၊ဗြိတိန်၊ကနေဒါ၊ဂျပန်၊တောင်ကိုရီးယားတို့လိုကမ္ဘာနိုင်ငံစုံနဲ့အဖွဲ့အစည်းအတော်များများကပြစ်တင်ရှုံချကြောင်းအသီးသီးကြေညာချက်ထုတ်ပြန်ထားကြတာပါ။စစ်ကောင်စီအပေါ်ကမ္ဘာသမားအခုလိုဝိုင်းဝန်းပြစ်တင်ရှုံချနေချိန်မှာတရုတ်နိုင်ငံကြီးဌာနကတော့သူတို့အနေနဲ့တခြားနိုင်ငံတို့ရဲ့ပြည်တွင်းရေးရာကိစ္စရပ်တွေကိုဝင်ပြီးတော့မဆွတ်ဖက်ဘူးဆိုတဲ့မှုအတိုင်းပဲဆက်ပြီးတော့ရပ်တည်နေကြောင်းပြောဆိုထားပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကအခုလိုသုံးသပ်ပါတယ
်။လိုပဲဖြစ်ဖြစ်မှာတရုတ်ရဲ့ထုတ်ပြန်ချက်တို့ဘာလို့ဆိုရင်လဲပွင့်လင်းပြောရင်တော့ခံစားရတဲ့လူတွေနော်ပြည်သူတွေပဲအတွက်ကတော့ဒါအပြုသဘောမဆောင်ဘူးလို့တော့ပြောလို့ရတယ်။ဒီလိုမျိုးပြောရင်ပြောရင်လည်းကျွန်တော်တို့မြန်မာနိုင်ငံကိစ္စအခုထိတော့တိတာပါတယ်။ဒီဘေးပတ်ဝန်းကျင်နိုင်ငံတွေကိုထိခိုက်နေတယ်ဆိုတဲ့ဥစ္စာတော့ထင်ထင်ရှားရှားဖြစ်လာတယ်။ဒါကြောင့် peace and security ကိုချိန်ချောက်လာတဲ့ဥစ္စာကထင်ရှားလာတဲ့အတွက်ကြောင့်ဒါတွေကိုပြောတာထဲဆိုင်ထိအောင်ဘလို့ဖြေရှင်းမလဲဆိုတဲ့အဖြူသဘောဆောင်တဲ့ကြေကြချက်တွေကိုပို့ချရရင်တော့ပိုကောင်းတယ်သူမြင်ပါတယ်။ဒါကြောင့်အခုလိုမျိုးပေါ့နော်အခုဒီတရားဥပဒေမဲ့ခုမြတ်တယ်အကိစ္စဒီနိုင်ငံတကာအတိုင်းဝိုင်းနေနဲ့ဒီထက်ပိုပြီးတော့ပြင်းထန်တဲ့အရေးယူမှုလိုတယ်ဆိုတဲ့ဥစ္စာကပေါ်ပြနေတယ်
တေတန်စီရင်ချက်ပေါ်နိုင်ငံတကာကောင်းဆောင်တွေအကြီးအကျယ်သုံးလုံးစိတ်ပြက်ခဲ့ကြသလိုတေတာရင်းအာဆီယံနိုင်ငံတွေကိုလည်းထူးထူးခြားခြားစိတ်ပြက်ပြစ်တင်ရှုံချမှုဖြစ်စေခဲ့တယ်လို့သုံးသပ်တာတွေလည်းရှိပါတယ်အာဆီယံနိုင်ငံခြားရေးဝန်ကြီးများထိပ်တီးပွဲမတိုင်ခင်တစ်ပတ်မှာပဲအခုလိုကွပ်မျက်စီရင်ခဲ့တာကြောင့်ဒီအပါဝင်မြန်မာနိုင်ငံနဲ့တွေ့ဆုံဆွေးနွေးအဖြေရှာရေးကြိုးပမ်းနေမှုတွေအတွက်ယုံကြည်မှုတွေထိခိုက်သွားနိုင်တယ်လို့လည်းသုံးသပ်သူတွေကထောက်ပြပါတယ်။ဇူလိုင်လ31ရက်တနင်္ဂနွေနေ့အာဆီယံနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးမှာမြန်မာအရေးဆွေးနွေးကြတဲ့အခါမြန်မာအရေးဆိုင်ရာအာဆီယံဘုံသဘောတူညီချက်ကိုပြန်လည်သုံးသပ်ဖို့လည်းရှိနေပါတယ်။ဒီသဘောတူညီချက်ကိုမြန်မာစစ်ကောင်စီဘက်ကပဲအကောင့်ထည့်ဖော်တာမျိုးမဟုတ်ဘဲအာဆီယံဘက်ကလည်းဝင်ဆောင်ရနိုင်မယ့်အချိန်စရာတတ်မှတ်ဖို့သူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့လိုမယ်လို့အာဆီယံဘာမအဖွဲ့ကလည်းအကြံပြုထားပါတယ
်မြန်မာနိုင်ငံရဲ့အိမ်နီးချင်းတွေကမြန်မာနိုင်ငံအပေါ်ရေးယူရမယ့်အချိန်ကိုရောက်နေပြီလို့အထက်လွှတ်တော် Republican အမတ်များခေါင်းဆောင် Mitch McConnell က American ထက်လွှတ်တော်မှာပြောလိုက်ပါတယ်တကယ်လို့အဲ့ဒီအိမ်နီးချင်းတွေကအရေးမယူဘူးဆိုရင်မြန်မာနိုင်ငံရဲ့စွမ်းအင်ကဏ္ဍနဲ့စစ်ကောင်စီရဲ့အဓိကဝင်ငွေရလန်းတွေအပေါ်တမရဘိုင်ဒန်ဆိုရကပိတ်ဆို့အရေးယူတင်တယ်လို့ Mitch McConnell ကပြောကြားလိုက်တာပါမြန်မာဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေကိုကွပ်မျက်ခဲ့တာနဲ့ပတ်သက်ပြီးအထက်လွှတ်တော်မှာ Mr.မကောနယ်ပြောသွားခဲ့တာတွေကိုသူယုံကသတင်းထုတ်ပြန်ချက်အဖြစ်ထုတ်ပြန်ထားတာဖြစ်ပါတယ်။စစ်ကောင်စီရဲ့တရားမဝင်အုပ်ချုပ်မှုကိုသဘောမတူဆန့်ကျင်တာကြောင့်အပြစ်မဲ့မြန်မာပြည်သူတွေတွေးရမြေကျနေရတယ်လို့လဲမစ္စတာမကောနယ်ကပြောပါတယ်။တရားဝင်မှုမရှိတဲ့စစ်ကောင်စီကကျူးလွန်တဲ့ဆက်ဆုပ်ထိတ်လန့်ပွဲအမှုစည်ရင်းရှည်ကြီးမှာစစ်ကောင်စီရဲ့ခုလုပ်ရက်ကနောက်ထပ်တစ်ခုသာဖြစ်တယ်လို့လဲသူကပြောပါတယ်။ဒါဟာလူသားဘဝအပေါ်အလေးမြတ်မထားတာကိုပြတယ်နိုင်ငံသားတွေအပေါ်မလေးစားတာကိုပြတယ်လို့လည်းဆိုပါရယ်ပြည်တွင်းမှာဗျံပဒါတွေဖြစ်နေတာပြည်တွင်းစစ်ဖြစ်တာအိမ်နီးချင်းတွေနဲ့နိုင်ငံတကာအတိုင်အဝန်ကအရေးယူတာတွေအဆရှိတဲ့မိမိလုပ်ရကြောင်ဖြစ်လာမဲ့အကျိုးဆက်အပေါ်ဘာကူမှအကြောက်ရွံ့မရှိတာကိုပြတာတဲ့နောက်ထပ်တက်တည်ပြချက်တာဖြစ်တယ်လို့အထက်လွှတ်တော် Republican အမတ်များရဲ့ခေါင်းဆောင်ကပြောသွားခဲ့တာပါတမရဘိုင်ဒန်ဆိုရကဒီမိုကရေစီနဲ့လူ့အခွင့်အရေးကိုလေးစားတယ်လို့ပြောပြီးဒါဟာလက်တွေ့ပြသဖို့အခွင့်အလမ်းဖြစ်ပါတယ်လို့ Mr. McConnell ကတမရဘိုင်ဒန်ကိုစစ်ကောင်စီဝင်ငွေအားလုံးပိတ်ဆို့အရေးယူဖို့တိုက်တွန်းသွားပါတယ
်မြန်မာနိုင်ငံမှာဒေါ်လာငွေလဲနှုန်းတွေကြောင့်ပြည်ပကနေဆေးဝါးပစ္စည်းတွေကိုတင်သွင်းဖို့အခက်အခဲရှိနေချိန်မှာထိန်းချုပ်ဆေးဝါးတွေနဲ့အရေးကြီးဆေးဝါးတွေကိုစစ်ကောင်စီကတိုက်ရိုက်တင်သွင်းပြီးပြည်တွင်းလက်လီဆိုင်တွေကတဆင့်ဖြန့်ဖြစ်ဖို့စီစဉ်နေပါတယ်ဒီလိုလှုပ်ကြိုင်မှုကလက်သင့်နီးစပ်ရာလုပ်ငန်းရှင်တွေနဲ့စစ်ကောင်စီအတွက်သာအကျိုးဖြစ်စေမယ်လို့ဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်ပြည်ခဲ့တဲ့ရက်ပိုင်းကလည်းဆေးနဲ့ဆေးဝါးပစ္စည်းတင်သွင်းဖို့လိုင်စင်လျှောက်ထားတဲ့လုပ်ငန်းရှင်တွေကိုကိုအစီအစဉ်နဲ့အပြင်ကဒေါ်လာဝယ်ယူနိုင်မှသာလျှင်လိုင်စင်ချထားပေးမယ်ဆိုတဲ့စစ်ကောင်စီရဲ့ထုတ်ပြန်ချက်ကြောင့်ပြည်ခဲ့တဲ့ရက်ပိုင်းကလေးကရန်ကုန်မြို့ဆေးဆန်တချို့မှာဆေးဝါးပြက်လက်တာဆေးဝါးကုန်စည်နှုန်းတွေတက်တာတွေရှိခဲ့ပါတယ်။ကင်ဆာနဲ့နာတာရှည်ယောဂါတွေမှာသုံးတဲ့ဆေးဝါးတွေလှူသလောက်ဝယ်မရတော့တဲ့အခြေအနေထိဖြစ်လာတာပါ။ဒ ဒီအခြေအနေမှာပဲထိန်းချုပ်ဆေးဝါးတွေနဲ့အရေးကြီးဆေးဝါးတွေကိုတင်သွင်းဖို့ပြင်ဆင်နေတဲ့အစီအစဉ်ကိုစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုအခုလိုပြောပါတယ
်။ဒါတွေကတော့ကျွန်တော်တို့အစိုးရကတင်သွင်းတဲ့ဟာတွေကကျွန်တော်ကိုယ်ကမှတင်သွင်းတာလေ။ဟိုကြီးကြီးကြီးပုံစံနဲ့တင်သွင်းမယ်။ရောက်ရှိလို့ရှိရင်လည်းကျွန်တော်တို့ကအဓိကတော့ခံပြူးနေတဲ့ဟာတွေပေါ့။အဓိကတော့ကျွန်တော်တို့ကျမယူကြီးခန္ဓာအစိုးရအစီအစဉ်နဲ့သူလုပ်နေတဲ့ဟာရှိတယ်။ဒါအပြင်ကျွန်တော်တို့ကတော့ဒီကဥသာပေးမှာတော့ပြည်သူ့လက်ထဲကိုဆက်ရရောက်နိုင်တဲ့ဒီလက်လီဖိုင်ကြီးပေါ့လက်လီဖိုင်ကြီးမြို့နယ်လိုက်ဖိုင်ကြီးကိုဥသာပေးဖို့အစီအစဉ်ရှိပါတယ်ဒါတော့ဟိုပေါ့နော်ကျွန်တော်တို့အစီအစဉ်ဒါဆောင်ရွက်နိုင်ရေးအတွက်လှုပ်ဆောင်နေတဲ့အစီအစဉ်ရှိပါတယ
်လက်ရှိမှာကန့်သတ်မှုတွေရှိနေလို့ပြည်တွင်းမှာတုံ့ဆွဲနေရတဲ့အခြေခံအိမ်သုံးဆေးဝါးတွေအပါအဝင်ဆေးဝါးစင်းနှုံးတွေတက်နေတာကြောင့်လဲဆေးဆန်တချို့ပိတ်ထားတာပါပဟိုပိုင်ရဲ့အမေရိကန်ဒေါ်လာတက်မှတ်ဈေးနဲ့ပြပပေါက်ဈေးက600ဝန်းကျင်လောက်ကွာဟနေတာကြောင့်ပြပကနေဆေးဝါးပစ္စည်းတွေတင်သွင်းနိုင်ဖို့အခက်အခဲတွေရှိနေတယ်လို့ဆေးဝါးဖြန့်ဖြူသူတွေကလည်းပြောပါရယ်စစ်ကောင်စီကိုယ်တိုင်ဆေးဝါးတင်သွင်းမှုနဲ့ပတ်သက်ပြီးတော့ပြန်လည်ဖြန့်ချီတဲ့အခါနှိစက်ရလက်တို့ပြီးတော့ဆေးဖြန့်ဖြူခွင့်ပေးတာမျိုးဖြစ်လာမှာကိုလုပ်ငန်းရှင်တွေကစိုးရိမ်နေတာပါနောက်ပြီးဆေးလိမ်စင်နဲ့ပတ်သက်လို့ကန့်သတ်မှုတွေရှိနေချင်းစစ်ကောင်စီကိုယ်တိုင်ဆေးတင်သွင်းမယ်ဆိုတာကစီးပွားရေးကိုဝင်ရောက်ချေလဲတာဖြစ်တယ်လို့ဝေဖန်မှုတွေရှိနေပေမဲ့လို့စစ်ကောင်စီဘက်ကတော့စီးပွားရေးလုပ်တာမဟုတ်ဘူးလို့ပို့ချုပ်စော်မင်းထွန်းက VOA ရဲ့အမေကိုညင်ဆိုခဲ့ပါတယ
်မြန်မာနိုင်ငံမှာ2021ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးနိုင်ငံရေးအကျပ်တဲတွေကြားမှာမြန်မာနိုင်ငံတွင်းကမိသားစုရဲ့ပြန်မျှဝင်ငွေတဝက်ကျော်ကျဆင်းသွားခဲ့တဲ့အကြောင်းကလေးငယ်တွေစောင့်ရှောက်ရေးနဲ့စေနာဝန်နဲ့အကူအညီပေးနေတဲ့ Save the Children လူမှုအဖွဲ့ကြီးကပြောပါတယ်18နှစ်စီးပွားတိုးတက်မှုအခြေအနေတွေဟာလည်းအခုလိုဆင်းရဲနှွမ်းပါမှုနှုန်းတိုးလာနေတာကြောင့်အခြေအနေအားလုံးနောက်ပြန်လှည့်သွားနိုင်တဲ့အထိဖြစ်လာနေတယ်လို့အစိုးရခန်းစားကအထုတ်ပြန်ထားပါတယ်ကိုဗစ် -19 ရောဂါကူးစက်မှုကြောင့်စီးပွားရေးထိခိုက်နေတဲ့အခြေအနေမှာနိုင်ငံရေးကြက်တဲတွေနဲ့ပါထပ်ပြီးရင်ဆိုင်နေရတယ်မိသားစုတွေအနေနဲ့သူတို့သားသမီးတွေကိုကြွေးမွေးစောင့်ရှောက်ဖို့ခက်ခက်ခဲခဲရုန်းကန်နေရတယ်လို့လည်း Save the Children အဖွဲ့ကြီးကအစိုးရခန်းစားထုတ်ပြန်ပါတယ်တွေ့ဆုံမေးမြန်းခဲ့တဲ့မိသားစု80ရာခိုင်နှုန်းလောက်ကအစားအသောက်အတွက်အဓိကထားရုံးကန်နေကြတယ်လို့လည်းအစိုးရခန်းစားမှဖော်ပြထားတာပါမိသားစု၅စုမှာအရွယ်ရောက်သူတယောက်နှုံးအိမ်ကကလေးတွေကိုကြွေးမွေးဖို့အစားလျှော့စားရတဲ့အခြေအနေကိုရောက်နေတယ်လို့မိသားစုတွေရဲ့သုံးပုံတစ်ပုံကတော့အစားအသောက်အတွက်ချီးငှားတာအပြင်ကအကူအညီစောင့်ရှောက်မှုကိုရယူနေရတာစတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတဲ့အကြောင်း Save the Children အဖွဲ့ကရေးသားထားပါတယ်မြန်မာနိုင်ငံတွင်းပေါ်ပေါက်နေတဲ့အကြမ်းဖက်မှုတွေကြားကလေးငယ်တသိန်းခွဲလောက်သူတို့အိုးအိမ်တွေကိုစွန့်ခွာထွက်ပြေးခဲ့တယ်လို့ဒီနေ့စောစောပိုင်းကပဲ Save the Children အဖွဲ့ကြီးကတတိပေးပြောဆိုထားပါတယ်။ပြီးခဲ့တဲ့နှစ်နှစ်အတွင်းကြောင်းမတက်နိုင်တော့တဲ့ကလေးငယ်နှစ်ဆပူတိုးလာခဲ့တာကိုလည်းပြီးခဲ့တဲ့လကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ
်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံဒေသအတော်များများမှာတိုက်ပွဲတွေနေ့စဉ်ဆိုးသလိုပေါ်ပေါက်နေပြီးတိုက်ပွဲကြားကမီးလောင်ပြားကျခဲ့ရတဲ့ခြေဝါတွေလည်းတစ်နေ့ထက်တစ်နေ့ပိုတိုးလာနေပါတယ်။ကချင်ပြည်နယ်ဖက်မှာလဲစစ်ကောင်စီနဲ့ပြည်သူ့ပူးပေါင်းတပ်ဖွဲ့တွေနဲ့ KNA ကြားတိုက်ပွဲပြင်းထန်ပြီးတော့စီရေတင်းမာနေတာပါ။ရှမ်းပြည်မြောက်ပိုင်းကုတ်ခိုင်မြို့နယ်မှာလည်းတိုက်ပွဲတွေဖြစ်ပွားနေပါတယ်။ KNG လို့ခေါ်တဲ့ကချင်သတင်းဌာနကတော့ဝူယန်ပြည်သူ့စစ်ခမ်းမှာစစ်ကောင်စီတပ်သားနဲ့ပြည်သူ့စစ်40လောက်နေထိုင်ကြောင်းတိုက်ပွဲအသွင်းမှာ6ရောက်တိုက်ဆုံးပြီးတော့20လောက်ထိခဲ့ဒဏ်ရာရခဲ့ကြောင်းရှေ့တန်း KNA တာဝန်ရှိသူကိုကိုးကားပြီးတော့သတင်းရေးသားချပါတယ်။စစ်ကောင်စီဘက်ကလေကြောင်းကပါတိုက်ခိုက်နေတယ်လို့လည်း KNA ဘက်ကပြောဆိုထားပါတယ်။ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်နမ်အွန်ရွာနီမှာလဲစစ်ကောင်စီတပ်နဲ့ MNTAA ကိုကန်တပ်အကြားဇူလိုင်29ရက်နေ့မှာ3နာရီနေပါတိုက်ပွဲဖြစ်ပွားခဲ့တာပါတခါကရင်ပြည်နယ်ဖက်မှာဆိုရင်လဲကရင်မျိုးသားစီယုံတပ်မဟာ6ထိန်းချုပ်ရာကော့ကရိတ်မြို့အနီးမှာဇူလိုင်28ရက်နေ့ကစစ်ကောင်စီတပ်နဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲပြင်းထန်ခဲ့တယ်လို့အနီးအနားကကြေးရွာတွေကိုလက်နက်ကြီးတွေကြားနေတဲ့အတွက်ပြည်သူတွေလည်းဆက်ပြီးတော့ထွက်ပြေးနေကြပါတယ်
တပတ်အတွင်းကထိတ်တန့်ရောက်မြန်မာသတင်းတွေကိုစူးစီးပြီးတော့နန်းလောင်နဲ့ကိုဝင်းခံမောင်တို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကဘာတဝဲမှာထိတ်တန့်ရောက်ခဲ့တဲ့နိုင်ငံတကာသတင်းတွေကိုစူးစီးတင်ပြထားတာကိုတက်ဆက်တဲ့တင်ပြပေးကြပါတယ်ယူကရိန်းနိုင်ငံထဲကိုရောက်နေတဲ့ရုရှားတပ်တွေအတွက်ဗျူဟာကျတဲ့ထောက်ပို့တံတားကိုယူကရိန်းတပ်တွေကဖျက်ဆီးနိုင်ခဲ့ပါတယ်အမေရိကန်ကရန်ဆလာတဲ့ဆိုရင်အနုမြူလက်နက်သုံးပြီးတော့စစ်တိုက်ဖို့ဝင်မလေးတဲ့အကြောင်းမြောက်ကိုရီးယားခေါင်းဆောင်ကပြောဆိုလိုက်ပါတယ်ဖိလစ်ပိုင်မှာတော့အင်အားကြီးမြေငလျင်တစ်ခုလှုပ်ခတ်ခဲ့ပါတယ်။ဒီလိုမျိုးတပတ်အတွင်းကထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုစူးစီးပြီးမတ်ဤသန့်စင်ကပြောပြပေးပါမယ်ရှင်။
ယူကရိန်းနိုင်ငံတွင်းမှာရောက်နေကြတဲ့ရုရှားတပ်ဖွဲ့တွေကိုထောက်ပံ့ရေးမှာအသုံးပြုနေတဲ့ဂျင်ဒီပရိုမြစ်ကိုဖျက်ထားတဲ့အန်တိုနီဗစ်စကီတရားယူကရိန်းတိုက်ခိုက်မှုအတွင်းမှာတော်တော်ပျက်စီးသွားတဲ့အကြောင်းယူကရိန်းစစ်တပ်ရဲ့ဇူလိုင်လ28ရက်နေ့သတင်းစာရှင်းလင်းပွဲမှာတည်ပြုပြောဆိုထားပါတယ်။တရားတော်တော်ပျက်စီးသွားပြီးတော့ရန်သူတွေကတော့ပြန်ပြင်ဖို့ကြိုးစားလုပ်တယ်ဆိုပြီးတော့ယူကရိန်းစစ်တပ်အကြီးအကဲအိုလက်စကီဟရမော့ဖ်ကပြောပါတယ်။ယူကရိန်းနိုင်ငံရဲ့ဒုတိယအကြီးဆုံးလျှက်စစ်တပ်အားပေးဆက်ရုံကိုရုရှားတပ်ဖွဲ့တွေသိမ်းပိုက်လိုက်ပြီးတော့နိုင်ငံတောင်ပိုင်းကဒေသ3ခုမှာရုရှားတပ်ဖွဲ့အင်အားတွေတိုးချလာနေတယ်ဆိုပြီးတော့ယူကရိန်းအနာပိုင်းတွေကဇူလိုင်လ28ရက်နေ့မှာပြောပါတယ်။နိုင်ငံအရှေ့ပိုင်းဒေါနက်စ်ဒေသမှာရှိတဲ့ Volheris တအားပေးဆက်ရုံသိမ်းပိုက်ခံလိုက်ရပြီဖြစ်တဲ့အကြောင်းသမ္မတဗလာဒီမီယာဇလင်စကီရဲ့အကြံပေး Oletsky Arestovich ကအတည်ပြုပြောဆိုထားပါတယ်။ဒါပေမဲ့လည်းအခုလိုတပ်ဖွဲ့တွေတိုးချထားတာဟာရုရှားဘက်ကဗျူဟာအရအနည်းငယ်အသာစီရတာဖြစ်တယ်ဆိုပြီးတော့လေ Arestovich ကပြောတာပါ။ဖေဗီလာနောက်ပိုင်းမှာယူကရိန်းကိုစတင်ကျူးကျော်တိုက်ခိုက်ခြင်းကလေးကရုရှားတို့ကသိမ်းပိုက်ထားတဲ့ခါဆွန်ဒေသမှာယူကရိန်းတပ်ဖွဲ့တွေရဲ့တံပြန်ထိုးစစ်ဟာအခုရက်ပိုင်းအတွင်းအရှိန်ရလာနေတယ်ဆိုပြီးတော့ဗီဒင်ကာကွယ်ဝင်ကြီးဌာနကဇူလိုင်လ28ရက်နေ့မှာပြောပါတယ်။မဲခင်ပြည်အောင်စုမှာစီးပွားကြကက်ဆိုက်နိုင်နေဆိုတဲ့ဆိုရမှုတွေထွက်ပေါ်နေချိန်မှာပဲငွေကြေးဖောင်းပွားမှုကိုတံပြန်နိုင်ဖို့အတွက်ဒီတင်းဘက်ထဲမှာအမေရိကန်ဗဟိုဘဏ်ကအတွန်းနှုံ 3.95 ရာခိုင်နှုန်းတိုးမြှင့်လိုက်ပါတယ်။မတ်လတုန်းက 3.25 ရာခိုင်နှုန်းတိုးလိုက်ပြီးတော့မေလမှာ 3.53 ရာခိုင်နှုန်းတိုးခဲ့တာပါ။ဘိုးဘန်အတိုးနှုံမြင့်လိုက်တာကြောင့်အိမ်ဝယ်ဖို့ကားဝယ်ဖို့ဘန်ကနေချင်းငွေယူရင်ပေးရမယ့်အတိုးနှုံပိုများသွားတာဖြစ်ပြီးတော့2006ခုနှစ်နောက်ပိုင်းအမေရိကန်နိုင်ငံသားတွေအနေနဲ့အိမ်ဝယ်နိုင်ဖို့တက်နိုင်စွဲအနည်းဆုံးခြေနေမှာရောက်နေတဲ့အကြောင်းအိမ်ရောင်းဝယ်မှုဆိုင်ရာအဖွဲ့အစည်း NAR ရဲ့အချက်အလက်တွေမှာဖော်ပြထားပါသေးတယ်။2022ပထမ3လပတ်အတွင်းမှာပြည်တွင်းအသတင်းကုန်ထုတ်လုပ်မှုစွမ်းအားက 1.6 ခိုင်နှုန်းကျသွားခဲ့ပြီးတော့ဒုတိယ3လပတ်မှာလည်းဆက်ပြီးတော့ကျခဲ့ပါသေးတယ်။
The labor market is extremely tight.
ဘိုးဘန်တို့လိုမြင်လိုက်တာကြောင့်အလို့သမားဈေးကွက်ကိုထိခိုက်မဲ့အပြင်ပြည်တွင်းစီးပွားရေးဖွံ့ဖြိုးမှုမှာလည်းများစွာနှောင့်နှေးသွားမှာဖြစ်တဲ့အကြောင်းဘိုးဘန်ဥက္ကဋ္ဌဂျေရုံးပါဝါကပြောပါသည်။မဲကန်ဘိုးဘန်ကအတိုးနှုန်း 3.95 ရာခိုင်နှုန်းထပ်တိုးလိုက်ပြီးမြေလေမဲကန်ပြည်အောင်စုဟာစီးပွားရေးစုပ်ကတ်ဆိုင်နေတာဒါမှမဟုတ်လေစုပ်ကတ်ဆိုင်နိုင်ခြင်းအကျိုးအကာလကိုရောက်နေတာမဟုတ်တဲ့အကြောင်းသမ္မတအင်ဂျီတော်ကပြောပါသည်။
Right now we're seeing that strong labor market with
တခြားစီးပွားရေးအညွန့်ကိန်းတွေကိုကျွန်တော်တို့ကြည့်ပါတယ်လူသမားဈေးကွက်ခိုင်မာအားကောင်းနေပါတယ်အခုစီးရင်ထဲမှာတွေ့ရတယ်လို့ပဲပြည်နယ်20ခုမှာအလုံးလက်မဲ့နှုံးက300ခိုင်နှုံးဒါမှမဟုတ်လေပုံနေတဲ့အခြေအနေမှာရှိပါတယ်အားလုံးတွေ့ရတယ်လို့တော့အမေရိကန်ပြည်အောင်စုမှာစီးပွားရေးဆုပ်ယုပ်နေတဲ့အခြေအနေကိုရောက်နေတာမဟုတ်တဲ့အကြောင်းအင်ဗီဒိုပြောခွင့်ရကရင်းဂျွန်ဖီယက်ကဇူလိုင်လ29ရက်နေ့ဈေးစာရှိလေးပွဲမှာပြောဆိုသွားပါတယ်မဲကန်ဘက်ကရန်စားလာရင်တုံ့ပြန်ဖို့အနုမြူလက်နက်တွေအစင်းသိရှိတဲ့အကြောင်းမြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအုံကပြောပြီးတောင်ကိုရီးယားသမ္မတသစ်ယွန်းဆုတ်ယူကိုနာမည်တက်ပြီးတော့ပထမဆုံးအကြိမ်ပုတ်ခတ်ဝေဖန်ပြောဆိုခဲ့ပါသည်။တောင်ကိုရီးယားအနေနဲ့အန်တီအတဆုံတရားပေးဖို့ကြိုးစားလာရင်အမြင့်ပြတ်ချိန်မုံသွားမှာဖြစ်ပြီးတော့ဆစ်ဖြစ်အောင်တိုးအားမပေးဖို့ကိုလည်းသတိပေးခဲ့တဲ့အကြောင်းဇူလိုင်လ28ရက်အစိုးရတရေထဲမှာဖော်ပြထားပါသည်။ဇူလိုင်လ29ရက်နေ့မှာကြာရောက်ခဲ့တဲ့တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကွဲသွားတဲ့69နှစ်မြောက်ကိုရီးယားစစ်ပွဲနှစ်ပတ်လည်နေ့အထိမ်းအမှတ်မင်ကိုမှအခုလိုပြောသွားခဲ့တာပါသူရဲ့မင်ကိုနဲ့မှာမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်မှုကိုထက်ခါတလဲလဲကြွားဝါပြောဆိုခဲ့ပြီးတော့လိုအပ်ရင်အသုံးပြုဖို့အစဉ်အသင့်ရှိရဲဆိုပြောလဲပြောဆိုသွားတာပါမြောက်ကိုရီးယားအနေနဲ့ခုနှစ်ကြိမ်မြောက်နျူကလ িয়ার ဆက်သက်မှုတွေမကြခင်မှာလုပ်နိုင်မယ်လို့ခန့်မှန်းချက်တွေလည်းထွက်နေပါသေးတယ်မြောက်ကိုရီးယားကဒီနှစ်အတွင်းမှာမကြုံစဘူးဒုံးချီဆက်သက်မှုအကြိမ်ကြိမ်လုပ်နေခဲ့တာဖြစ်ပါသည်ကမ္ဘာတစ်ဝန်းကိုဗစ်ကရောဂါဖြစ်ပွားမှုဆက်ရှိနေပြီးတော့တရုတ်ပြည်မှာဒီမှာဇူလိုင်လ29ရက်နေ့စီးရင်တွေအရဖြစ်ပွားကလာတဲ့ကိုဗစ်ကူးစက်သူလူနာအသစ်86ယောက်နဲ့ပြည်တွင်းကကိုဗစ်လူနာ33ယောက်ရှိတဲ့အကြောင်းဖော်ပြထားပါသေးတယ်။ပြန်ကောင်းလာတဲ့ကိုဗစ်လူနာ119ယောက်ကိုဇူလိုင်လ29ရက်နေ့မှာစီးရင်ကဆင်းွက်ပေးလိုက်ပါသေးတယ်။မင်းကတမဂျိုဘိုင်ဒန်ကတော့ကိုဗစ်ကူးစက်ခံရမှုကနေဒီသတင်းပတ်တွေမှာပြန်ကောင်းလာပြီးတော့နှာခေါင်းစီးတက်ပြီးလူချင်းတွေ့အလုပ်ပြန်လုပ်နေပါသေးတယ်။ငါးရက်တာတိကျခွဲနေပြီးတော့အွန်လိုင်းကပဲအလုပ်လုပ်ပြီးတဲ့နောက်ကိုဗစ်စစ်ဆေးမှုတစ်ချိန်မကလုပ်ပြီးကိုဗစ်ပိုးမရှိတော့တဲ့အကြောင်း negative အဖြေရပြီးတဲ့နောက်အများရှိကိုပြန်ထွက်လာပါသေးတယ်။အလေအမြန်ပြန်ကောင်းလာတယ်လို့သူကပြောပါသေးတယ်။တမဂျိုဘိုင်ဒန်ဟာကိုဗစ်ကာကွယ်ဆေးနှစ်ကြိမ်နဲ့ကိုဗစ်အားဖြည့်ကာကွယ်ဆေးနှစ်ကြိမ်ထိုးထားပြီးသားဖြစ်ပါသေးတယ်။ကမ္ဘာနိုင်ငံမှာ88နိုင်ငံမှာ monkey box လို့ခေါ်တဲ့မြောက်ကျောက်ယောဂကူးစက်ခံရသူပေါင်း 18,000 ကျော်ရှိသွားပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲ Tedros Ghebreyesus ကဇူလိုင်လ29ရက်နေ့မှာ covid ကယောဂါနဲ့ပတ်သက်ပြီးပုံမှန်ကျင်းပတဲ့သတင်းစာရှင်းလင်းပွဲတွေမှာပြောဆိုသွားခဲ့ပါသေးတယ်။မြောက်ကျောက်ယောဂကူးခံရသူ100ရာခိုင်နှုန်းဆေးရုံတက်ကူတောက်မှုခံယူနေရတာဖြစ်ပြီးဒီယောဂါနဲ့သေဆုံးသူ5ယောက်ရှိရဲဆိုပြီးတော့ပြောပါသေးတယ်။နိ ိုင်ငံတွေလူမှုအတိုင်းအဝိုင်းတွေအနေနဲ့မြောက်ကျောက်ယောဂကိုမပေါ်ဆဘဲနဲ့အလေးနက်ထားကြမယ်ဆိုရင်တော့ယောဂကူးစက်မှုထိန်းချုပ်နိုင်မယ်လို့ပြောပါတယ်။လက်တော်မှာတော့မြောက်ကျောက်ယောဂကူးစက်ခံရသူအလုံးရဲ့98ရာခိုင်နှုန်းဟာမြို့သားအချင်းချင်းလိမ်ဆက်ဆံသူတွေဖြစ်ကြပါတယ်။ WHO အကြီးအကဲရဲ့အကြံပြုချက်ထဲမှာတော့လိမ်မှုကိစ္စအတွက်အဖို့ရှာတာကိုရှော့ဖို့လဲပါဝင်တယ်လို့လိမ်သူချင်းစုံမဲ့တဲ့သူတွေအပေါ်မှာခွဲခြားဆက်ဆံတာမျိုးမလုပ်ဖို့အလွန်ကြီးကြီးအကြောင်းကိုလည်းပြောဆိုသွားပါတယ်။ခွဲခြားဆက်ဆံတာနဲ့အမုန်းတရားတွေဟာကူးစက်ယောဂလိုမျိုးပဲအနေရကြီးနိုင်တယ်လို့သူကပြောသွားတာပါ။မြောက်ကျောက်ယောဂကိုကမ္ဘာကျန်းမာရေးအရေးပေါ်အခြေအနေအဖြစ် WHO ကပြီးခဲ့တဲ့သတင်းပတ်တုန်းကကျင်းပခဲ့ပါတယ်။ဒီယောဂဟာလိမ်ဆက်ဆံတာ၊နှမ်းရှုပ်တာ၊ပွေဖက်တာနဲ့ယောဂပိုးကပ်နေတဲ့အဝတ်အစား၊သဘက်နဲ့အိပ်ရခင်းတွေကနေပြီးတော့တဆင့်ကူးစက်နိုင်ပါတယ်။ပိုးကူးစက်ခံရနိုင်ကြင်များတဲ့လူအုပ်စုတွေကိုပြင်မှတ်ထားပြီးတော့ကာကွယ်ဆီးထိုးပေးဖို့ကိုလည်း WHO ကအကြံပြုထားပါတယ်။အဲ့ဒီမှာကျန်းမာရေးဝန်ထမ်းတွေတက်ခွဲကန်းဝန်ထမ်းတွေနဲ့လိန်ဆက်ဆံပေါ်များသူတွေလည်းပါဝင်ပါတယ်။လက်ရှိမှာတော့လူအများအပြားကိုကာကွယ်ဆေးထိုးပေးဖို့မလိုသေးဘူးလို့ WHO ကပြောပါတယ်။ဖိလစ်ပိုင်နိုင်ငံမြောက်ပိုင်းမှာဇူလိုင်လ29ရက်နေ့တုန်းကအင်အားပြင်းငင်းတစ်ခုလှုပ်ခတ်ခဲ့တာကြောင့်အနည်းဆုံးလူ၄ယောက်သေဆုံးပြီးတော့အယောက်130ထက်မနည်းဒဏ်ရာရခဲ့ပါတယ်။ဖိလစ်ပိုင်လူဆုံးကျွန်းအဘရာပြည်နယ်ကိုဗဟိုပြုပြီးတော့ပြင်းအားရစ်တာစကီခုနှစ်ရှိတဲ့ငင်းရဲတစ်ခုလှုပ်ခတ်ခဲ့တာဖြစ်တဲ့အကြောင်းအမေရိကန်ဘူမိဗေဒဌာနကဖော်ပြထားပါသည်။အဘရာပြည်နယ်တဝိုင်းအဆောက်အုံဒါဇီနဲ့ချီပြိုကျတာဒါမှမဟုတ်လေပြင်းပြင်းထန်ထန်ပျက်စီးခဲ့တယ်ဆိုပြီးတော့အာဏာပိုင်တွေကပြောပါသည်။ငင်းရင်ဗဟိုကျက်နဲ့မိုင်180ကျော်အကွာမြို့တော်မနီလာကနေတော့မှငင်းရင်လှုပ်ခတ်တာကိုခံစားသိခဲ့ကြရပါသည်။ငင်းရင်အားဖြင့်လာကြောင်သူ့ရုံငန်းမီးဆိုင်တွေပါလှုပ်ခါသွားခဲ့တယ်ဆိုပြီးတော့သမ္မတဖာဒီနန်မာကုစ်ဂျူနီယာကသတင်းစာရှင်းပွဲတွင်မှတင်ရောက်တွေကိုပြောပြပါသည်ဖိလစ်ပိုင်နိုင်ငံဟာပစိဖိတ်သမုဒ္ဒရာရဲ့ area ကျယ်ဝန်းတဲ့မီးတောင်တွေနဲ့ငင်းရင်ကျော်တွေဝန်းရံထားတဲ့ Ring of Fire ဒေသတွင်မှတည်ရှိတာဖြစ်တာကြောင့်မကြာခဏငင်းရင်တွေလှုပ်ခတ်လေ့ရှိပါသည်20မုန်တိုင်းနဲ့တိုင်ဖုန်မုန်တိုင်းအခု20လောက်တိုက်ခတ်တာကိုကြုံရလေ့ရှိတဲ့ဖိလစ်ပိုင်နိုင်ငံဟာကမ္ဘာ့ကပ်ဘေးအခမ်းအနားဆုံးနိုင်ငံတွေထဲကတစ်ခုလည်းဖြစ်ပါလိမ့်ရှင်
မိုင်းသန်းစင်တင်ဆက်ပေးခဲ့တဲ့တပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုရှုစားနာဆင်ကြရတာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲကျမတို့ VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင် burmese@voanews.com ကိုပေးပို့နိုင်ပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့စနေညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမတ်ရင်ချင်းနိုင်ကတလှည့်ပြောပြပေးပါမယ်ရှင်
နိုင်ငံတကာအနေနဲ့မြမအရေးမှာကြီးညာချက်တွေထုတ်ပြန်တာမျိုးတန်တမာရေးအရာတိုးတိုးတိတ်တိတ်ဖိအားပေးတာမျိုးတွေထက်ထိရောက်ပြီးလက်တွေ့ကြတဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်ကြဖို့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရနိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကတိုက်တွန်းတောင်းဆိုသွားပါတယ်စစ်အာဏာသိမ်းမှုကိုလက်နက်ကင်ခုခံတော်လှန်ဖို့ကြီးညာတဲ့18လပြည့်တဲ့ဒီနေ့မှာပဲစစ်ကောင်စီကိုထိရောက်စွာအရေးယူဖို့အချက်၄ချက်ကို NUG နိုင်ငံသားရေးဝန်ကြီးကတောင်းဆိုလိုက်တာပါဒီတော့တွင်မှာပဲဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့မှာလဲစစ်ကောင်စီရဲ့ကွပ်မြက်ခဲ့တဲ့လုပ်ရက်ကိုကန့်ကွက်ရှုတ်ချတဲ့ဆန္ဒပြပွဲတွေပြုလုပ်ခဲ့ပါတယ်။လူပေါင်းရာနဲ့ချီပါဝင်ခဲ့တဲ့ဒီဆန္ဒပြပွဲမှာဩစတြေးလျနိုင်ငံမှာခိုလုံခွင့်ရခဲ့တဲ့နာမည်ကျော်အမှုပညာရှင်မင်းမော်ကွန်းလဲပါဝင်ပြီးမိကွန်းပြောဆိုခဲ့ပါတယ်။မြန်မာစစ်ကောင်စီဘက်ကတော့ကွပ်မြက်ခံရသူတွေဟာအရက်သားတွေထိခိုက်တေဆုံးမှုတွေရဲ့ဖြစ်ရက်နောက်ွယ်ကကြိုးကင်သူတွေဖြစ်ပြီးဥပဒေနဲ့အညီဆောင်ရွက်ခဲ့တာလို့တုံ့ပြန်ခဲ့ပါတယ်ရှင်။တောင်ကိုရီးယားနိုင်ငံမှာလည်းမြို့တော်ဆိုးမှာဒေတာစံတော်ချိန်ည9နာရီလောက်ကမြန်မာဆီယာနာရှင်စန့်ကျင်ရေးကြွေးကြော်ပြီးလူစီကားယာမြို့လေကောင်မှာချီတက်ဆန္ဒပြခဲ့ကြပါတယ်တောင်ကိုရီးယားမြန်မာနဲ့ဒီတိုင်းရင်းသားတွေမြန်မာဒီမိုကရေစီရေးကိုထောက်ခံအားပေးတဲ့တောင်ကိုရီးယားနိုင်ငံသားတွေဒါဇင်နဲ့ချီပူးပေါင်းပါဝင်ခဲ့ကြပါတယ်ရန်ကုန်မြို့လယ်ကမြို့တော်ခမ်းမအနီးမှာဒီကနေ့မနက်ပိုင်း 7:00 နာရီဝန်းကျင်ကပောက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးထိခိုက်ဒဏ်ရာရမှုတွေရှိခဲ့တယ်လို့မြို့ခံတွေကပြောပါရယ်မြို့တော်ခမ်းမဘေးအတားဆီးအကာရန်တွေနားမှာပောက်ကွဲခဲ့တာဖြစ်ပြီးပောက်ကွဲပြီးတဲ့နောက်လူနာတင်ကားတွေလည်းရောက်ရှိလာတယ်လို့ပြောပါရယ်ထိခိုက်မှုအသေးစိတ်ကိုတော့မသိရသေးသလိုဒီပောက်ကွဲမှုနဲ့ဆက်နွယ်လို့အနီးအနားကလူငယ်နှစ်ဦးကိုလုံခြုံရေးတပ်ဖွဲ့တွေကဖမ်းဆီးတာတွေရှိခဲ့တယ်လို့လည်းမျက်မြင်သက်သေတွေကပြောပါတယ်။အခုပောက်ကွဲမှုဖြစ်တဲ့နေရာနဲ့မလန်းမကန့်မှာပဲမနေ့ကလည်းဒီတက်ကိုထောက်ခံတဲ့အင်အားစုတွေစစ်ကောင်စီရဲ့တေတံစီရင်မှုထောက်ခံပွဲတရက်ပြုလုပ်ခဲ့ပါတယ်ရှင်။
ဇူလိုင်လ30ရက်နေ့စနေညရဲ့နောက်ဆုံးရသတင်းကြေညာကိုမဲ့ရင်ချင်းနိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Citric Franklin နဲ့ TM1 တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးနားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကျမ်းမှာဘေးပြာဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင်။
This program has come to you from the Voice of America, Washington.